Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနေမနေခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဇွန်လ14ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30နဲ့40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။အိုမန်ပင်လယ်ကွေ့မှာရေနံတင်တင်မောကြီးနှစ်ဆင့်အတိုက်ခိုက်ခံရတာအီရန်ရဲ့တက်ချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ရိုဝင်ဂျာရီနီရဲ့ပြင်ရင်အတွက်မြန်မာဘက်ကပူးပေါင်းဆောင်ရွက်တာမျိုးမရှိဘူးလို့ဘင်္ဂလားဒေ့ရှ်ကကုလသမဂ္ဂအတွင်းမှုချုပ်ကိုတိုင်ကြားခဲ့ပါတယ်။အိန္ဒိယကကိုပိုင်အာကာသစခန်းငယ်တစ်ခုကိုအာကာသနဲ့လွှတ်တင်ဖို့အတွက်စီစဉ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်။ဟုတ်ကဲ့ပါခင်ဗျာ။မန္တလေးမြို့က Channel မန္တလေးသတင်းတောက်တူကိုပုံမှန်5ခုနဲ့တရားစွဲထားပါတယ
်။ရုံးရင်ဆန်ကပ်ဖြစ်အောင်လုပ်တယ်။အဲနောက်ကြတော့353ကတော့ဝတရားဆောင်ဝတရားနောက်ဆက်တယ်။နောက်ပြီးကြတော့
ဒီကြောင်သတင်းနဲ့အတူရသေးတောင်ဒီကြောင်တန်းရွာမှာအသက်ခံရတဲ့ရွာသား9ဦးကိစ္စကိုလူ့အခွင့်အရေးကော်မရှင်ကဗားဒီစုံစမ်းတွေ့ရှိခဲ့တယ်လဲဆိုတာနဲ့နိုင်ငံကသတင်းတွေမှာတော့ဒီဩစတြေးလျနိုင်ငံမှာဆေးရေးလေ့ကျင့်မှုအတွင်းဂျပန်ရေတပ်တွေပါဝင်လာပြီးဖြစ်ပါတယ်။တခါ ILO ကနေပြီးတော့ကလေးအလုံသမားကိစ္စနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပြပါဦးခင်ဗျာ။
အီရန်ကလုံကမဟာဗျူဟာချတဲ့ရေလမ်းမှာရှိတဲ့အိုမန်ပင်လယ်ကွေ့မှာကျစ်တပရင်းတွေကရေနံတင်သင်းမောနှစ်ဆင့်အတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ပြောကြားလိုက်ပါတယ်။သင်းမောနှစ်ဆင့်ထက်ကဒဇင်းဟာမိလောင်နေပြီးသူ့စီကထွက်တဲ့မိခိုးလုံးမဲကြီးတွေကိုတွေ့နေရပါတယ်။အိုမန်ပင်လယ်ကွေ့မှာကျစ်တပရင်းတွေအတိုက်ခိုက်ခံရမှုအတွက်အီရန်မှာတာဝန်ရှိတယ်ဆိုတော့အမေရိကန်အစိုးရကတွေ့ရှိခဲ့ကြောင်းနဲ့ဒါဟာထောက်လှမ်းရေးသတင်းတွေတုံ့ဆွဲတဲ့လက်နဲ့အမျိုးအစားဒီလိုတိုက်ခိုက်မှုမျိုးလှုံ့ဆော်နိုင်စွမ်းရှိတဲ့အဆင့်မကြသေးခင်ကအီရန်ရဲ့အလားတူရေချောင်းတိုက်ခိုက်မှုပုံစံတွေအပြင်ဒီဒေသမှာဒီလိုရှုပ်ထွေးစေမဲ့လုပ်ရမျိုးလုပ်နိုင်မဲ့အဖွဲ့အစည်းဆလာတွေပေါ်မှာအခြေခံပြီးဆန်းစစ်မှုတွေလုပ်ခဲ့တာလို့ဝန်ကြီးပွန်ပြိုကပြောပါတယ်။ရင်းနှင်းတင်တင်မော့တစ်ဆင့်ကနော်ဝေးပိုင်ဖြစ်ပြီးနောက်တစ်ဆင့်ကဂျပန်ကုမ္ပဏီတစ်ခုကပိုင်ပါတယ်။အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေပြည့်ော့စီရဲ့အတွက်ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအီရန်ကိုရောက်နေချိန်မှာအခုလိုတိုက်ခိုက်တာဟာဂျပန်ကိုစော်ကားတာဖြစ်ကြောင်းလည်းဝန်ကြီးပေါင်ပြိုကပြောပါတယ်။အခုသင်းမောနှစ်ဆင့်တိုက်ခိုက်မှုကိုအီရန်ကလှုံ့ဆော်ကြောင်းညွှန်ပြနေတဲ့အထောက်အထားအများပြားရရှိထားတယ်လို့အမည်မဖော်လို့တဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိသူကလည်း VOA ကိုပြောပါတယ်။ဘရင်ချေဆိုင်အမေရိကန်ရေတပ်တင်မောကလည်းအတိုက်ခိုက်ခံတဲ့တင်မောနှစ်ဆင်းစီကတနာယီလောက်ခြားပြီးဒုက္ခရောက်နေတဲ့အတွက်အကူအညီတောင်းခံလာကြောင်းပြောပါတယ်။အီရန်ရေတပ်ကကယ်ဆယ်ခဲ့တဲ့နော်ဝေးရေနံတင်တင်မောသား44ယောက်ကိုတော့အီရန်ဆော့ကထိန်းသိမ်းထားပါတယ်။အခုချိန်ထိတော့ဘလူလက်နက်မျိုးနဲ့တိုက်ခိုက်တယ်ဆိုတာမသိရသေးပါဘူး။အိုမန်ပင်လယ်ကွေ့ဟာဟာမတ်ရေလက်ချာမနာမှာရှိပြီးဒီရေလက်ချာဟာကမ္ဘာရေနံစင်းအလုံးရဲ့ရာနှုန်း30လောက်တင်ပို့နေတဲ့မဟာဗျူဟာချလမ်းကြောင်းပါ။တန်တရားဖြစ်ပေါ်တိုက်ခိုက်မှုခံရပြီးနောက်ပိုင်းမှာရေနံစင်းစင်းနှုန်းက4ရာခိုင်နှုန်းလောက်ခုန်တက်သွားပါတယ်
။အရှေ့လေဘန်နိုင်ငံတွေစီကဒေါ်လာဘီလီယံများစွာတန်တဲ့အမေရိကန်လက်နက်တွေရောင်းချတာကိုဟန်တာဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်နှစ်ရပ်ကိုအမေရိကန်အထက်လွှတ်တော်ကကြာတာရင်းနေကအတည်ပြုခဲ့ပါတယ်။ဘရိန်နိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကို53မဲ56မဲနဲ့အတည်ပြုပြီးဒီကိစ္စကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှသာမကအထက်လွှတ်တော်တရားလုံးမှာပါစဉ်းစားဆွေးနွေးဖို့ဆုံးဖြတ်ခဲ့တာပါ။ကတ်တာနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကိုတော့52မဲ58မဲနဲ့အတည်ပြုခဲ့ပါတယ်။အထက်လွှတ်တော်မှရန်ပေါ်ဦးဆောင်တင်သွင်းတဲ့ဒီဆုံးဖြတ်ချက်တွေဟာဘရိန်ကိုဒုံမြစနစ်နဲ့ကတ်တာကိုတိုက်ခိုက်ရေးရဟယင်တွေရောင်းချမဲ့ထရမ့်အစိုးရရဲ့အစီအစဉ်တွေကိုပိတ်ဆို့ဖို့ရည်ရွယ်ခဲ့တာပါ။ဒီအစီအစဉ်တစ်ခုစီကဒေါ်လာ3ဘီလီယံစီတန်ဖိုးရှိပါတယ်။အထက်လွှတ်တော်မရမ်ဘောကအရှေ့လက်ပိုင်းဒေသဟာအခြေမရွေးပဋိပက္ခဖြစ်နိုင်တဲ့ဒေသဖြစ်ကြောင်းနဲ့ရာစုနှစ်ကြာပဋိပက္ခရှိရာဒေသကိုလက်နက်တပ်ဆင်ပြီးအခြေအနေကိုပုံမမဆိုးရစေတင်ကြောင်းအရှေ့လက်ပိုင်းကိုရောင်းချမဲ့အမေရိကန်လက်နက်တွေဟာအမေရိကန်ရဲ့ရန်သူတွေရဲ့လက်ထက်ကိုရောက်သွားစေနိုင်ကြောင်းလည်းပြောခဲ့ပါဗျ။ရမ်ဘောကမနစ်ကတင်သွင်းခဲ့တဲ့အလားတူအဆိုပြုချက်ကိုတော့အမေရိကန်ထက်လွှတ်တော်ကပယ်ချခဲ့ပူပါဗျ။ဂျာတာဘရီနစ်ကဆုံးဖြတ်ချက်တွေကိုထောက်ခံသူတချို့ကဒီဆုံးဖြတ်ချက်တွေကိုလုံထုံးလုံနေအရာထောက်ခံတာဖြစ်ပေမဲ့လွှတ်တော်မှဆွေးနွေးရင်တော့ကန့်ကွက်သွားမယ်လို့ဆိုပါဗျ။ Saudi Arabia, Arab Sovereign နိုင်ငံနဲ့ Jordan နိုင်ငံတွေကိုဒေါ်လာ 8.1 ဘီလီယံတန်ဖိုးရှိတဲ့လက်နက်ရောင်းချမှုကိုပိတ်ပင်မဲ့တိကျဆုံးဖြတ်ချက်တွေကိုလည်းရှေ့အပတ်အစောဆုံးထားပြီးအထက်လွှတ်တော်မှမဲခွဲဆုံးဖြတ်သွားဖို့ရှိပါတယ်ခင်ဗျ။
Israel နဲ့ Hamas လက်နက်ကိုင်တွေကြား rocket ဒုံးကျည်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ Israel လုံခြုံရေးဆိုင်ရာ cabinet ဝန်ကြီး Yoav Gallant က Gaza ကမ်းမြောင်ဒေသမှာနောက်တစ်ချီစစ်ဆင်ရေးလုပ်ဖို့ရှိတယ်လို့ပြောပါတယ်။စစ်ဆင်ရေးကိုဘယ်ချိန်မှဘယ်လိုပုံစံလုပ်မယ်ဆိုတာဆုံးဖြတ်မှာဖြစ်ကြောင်းဝန်ကြီး Gallant က Israel ရုတ်တံ Rashid Tadin ကိုကြက်တဲ့ပရိနေမှာပြောပါတယ်။ဒါပြင်စစ်ချိန်ပိုးပြီးမြင့်လာစေချင်တဲ့ Hamas တွေခင်းထားတဲ့လမ်းတွေဝင်လျှောက်မှာတော့မဟုတ်ဘူးလို့ပြောပါတယ်။ဗုဒ္ဓဟူးနေ့နောက်ပိုင်းက rocket ဒုံးကျည်နဲ့ပစ်ခတ်မှုမှာ Hamas တွေမှာတာဝန်ရှိကြောင်းနဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့ကျမ်းဖက်သမားတွေရဲ့မြေရောက်လှိုင်းကောင်းတစ်ခုပအဝင်ဂါဇာကမ်းမြောင်မှာရှိတဲ့ Hamas ပြစ်မှအများပြားကိုသူတို့တိုက်ခိုက်ခဲ့ကြောင်းလည်း Israel ကပြောပါတယ်။ Israel နိုင်ငံတောင်ပိုင်းကိုကျက်သပရင်းနဲ့နှောင်းမိုင်းမှနောက်ထပ် rocket ဒုံးကျည်တွေလာရောက်ထိမှန်ခဲ့ပါတယ်။ဒီပစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးအောင်ရှိမရှိနှစ်ဖက်စလုံးကထုတ်မပြောပါဘူး။ Egypt ကဂျောင်းဝင်ညှိနှိုင်းမှုကြောင့်မျက်ကြာပြင်းထန်စွာတိုက်ခိုက်နေမှုတွေပြီးခဲ့တဲ့လတဲ့ရက်ဆိုင်ခဲ့ပြင်းကစပြီးဂုဒကပြန်ပြီးအပြန်အလှန်ပစ်ခတ်ကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံအတွင်းခလုံးခွင့်တောင်းမဲ့ဗဟိုအမေရိကကလာတဲ့လူတွေကိုဟန်တားနိုင်မဲ့သဘောတူညီချက်တရက်ကိုဂေါ်ဒီမလာနိုင်ငံနဲ့လက်မှတ်ရေးထိုးဖို့အမေရိကန်အစိုးရကမျှော်လင့်နေပါတယ်။အဲ့ဒီသဘောတူညီချက်အရနှစ်နိုင်ငံကြားဘေးကင်းရာတတိယနိုင်ငံဆိုင်ရာအချက်လက်ပါရှိမှာဖြစ်ပြီးသဘောတူညီချက်မူကြမ်းကိုဒီအပတ်ထဲမှာဂေါ်ဒီမလာအစိုးရကိုပေးရမှာဖြစ်ပါတယ်။ဒီသဘောတူညီချက်အရအယ်ဆာဗေရိုနဲ့ဟွန်ဒူရက်စ်နိုင်ငံတွေမှာနှိပ်စက်ခံရမှုတွေကြောင့်ရွှေ့ပြောင်းထွက်ပြေးလာသူတွေဟာမက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေစီကိုမရောက်ခင်ဂွာဒီမာလာနိုင်ငံမှာဥစွာခလုံးခွင့်ရယူရမှာဖြစ်ပါတယ်။ဂွာဒီမာလာမှာခလုံးခွင့်ရယူခြင်းမရှိဘဲအမေရိကန်ကိုရောက်လာတဲ့သူတွေကိုတော့ချင်းကျက်တဲ့လူတချို့ကလည်းလို့အားလုံးကိုဂွာဒီမာလာကိုပြန်ပို့มาဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကတော့ဒီဘေကင်းရာတတိယနိုင်ငံဆိုင်ရာအချက်ကိုသဘောတူဖို့အခုထိငင်းဆန်နေတော့မှာဒါပေမဲ့သမရထရမ့်ချင်းချောက်ပြောဆိုခဲ့တဲ့မက္ကဆီကိုကုန်ပစ္စည်းတွေပေါ်အခွန်တိုးမြင့်ကောက်ခံမှာကိုတော့ရှောင်ရှားဖို့မက္ကဆီကိုနိုင်ငံကသူ့ရဲ့တောင်ဘက်နယ်စပ်မှာတပ်ဖွဲ့ဝင်တွေတုံ့ပြန်ချထားဖို့တော့သဘောတူခဲ့ပါတယ်။ဂွာဒီမာလာနိုင်ငံနဲ့လက်မှတ်ရေးထိုးဖို့ရှိတဲ့ဒီသဘောတူညီချက်သာအတိဖြစ်လာရင်ဒါဟာအမေရိကန်ပြည်ထောင်စုသမိုင်းမှာလက်တင်အမေရိကန်နိုင်ငံတနေနိုင်ငံနဲ့ပထမဦးဆုံးရရှိတဲ့သဘောတူညီချက်တစ်ခုဖြစ်လာမှာပါ
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရွှေကြရီနေရပြင်းရင်နဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးယုံဝင်ကြီးရှာဟီရာအလမ်ကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။နယူးယောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဖခင်ကြီးဘန်ကာဘန်တူရှိခ်အမူဂျီဘာရာဂမန်နှစ်တရာပြည့်ထိမ့်မှတ်ပြုလုပ်ခဲ့ပြီးကုလသမဂ္ဂတွင်းမှုချုပ်နဲ့တွေ့ဆင်မှာဝင်ကြီးအလမ်ကရွှေငြာပြဿနာနောက်ဆုံးအခြေအနေကိုတင်ပြခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။ရွှေငြာပြဿနာအတွက်မြန်မာဘက်ကတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက် ICC နိုင်ငံတကာရာဇဝတ်တရားရုံးတင်သွင်းရေးအတွက်တဆင့်တိုးလုပ်ဖို့လဲဝင်ကြီးအလမ်ကအတွင်းမှုချုပ်ကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ရွှေငြာရင်းရဲ့ပြင်းရေးကိစ္စကြန့်ကြန့်နေတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရိမ်နေတယ်လို့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးကဂျူလ7ရက်အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရွှေဂျာရီနေရဲ့ပြင်ရင်အတွက်မနစ်ကဂျန်ဂျူရီလမှာစတင်ဖို့အတွက်စီစဉ်ခဲ့ပြီးနောက်နိုဝင်ဘာ15ရက်နေ့ကိုပြောင်းခဲ့ပေမဲ့နေရဲ့ပြင်ရင်ကိစ္စအခုချိန်ထိဖြစ်မလာသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာကဒုက္ခသည်စခန်းတွေမှာရွှေဂျာတစ်တက်တမ2တန်းလောက်ရှိနေပြီးအများစုကရခိုင်ပြည်နယ်တွင်2019ဩဂုတ်လတည်းမြန်မာလုံခြုံရေးတပ်တွေရဲ့ငြင်းမြင့်ရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်လာသူတွေပါ။ရွှေဂျာဆိုတဲ့အတုံးလုံးကိုမြန်မာဆိုအကလက်မခံပေမဲ့ရွှေဂျာဒုက္ခသည်တွေပြန်လက်ခံရေးအတွက်ကုလသမဂ္ဂနဲ့အတူလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။
တရုတ်နိုင်ငံရှင်ဂျန်ပြည်နယ်ကိုလာရောက်ဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဘက်ရှလဲကိုဖိတ်ခေါ်ထားတယ်လို့တရုတ်နိုင်ငံကကြေညာပရိနေမှာပြောပါတယ်။ဒီပြည်နယ်မှာရှိတဲ့မွတ်စလင်လူနည်းစုတန်းတန်းလောက်ကိုထိန်းသိမ်းရေးစခန်းတွေမှာထားတယ်လို့တရုတ်အစိုးရကဆက်ဆွဲခံနေရပါတယ်။ဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂဆိုင်ရာတရုတ်အမြဲတမ်းကိုယ်စားလှယ်ချန်ရှူးကတော့တရုတ်အစိုးရလေတန်းတိုင်းအဲ့ဒီပြည်နယ်တွေမှာထိန်းသိမ်းရေးစခန်းတွေရှိတာကိုညှင်းဆိုခဲ့ပြီးဒီစခန်းတွေဟာအစိုးရဝါဒသွတ်သွင်းခံရမှာလွယ်ကူတဲ့လူငယ်တွေအတွက်ကာကွယ်ပေးတဲ့အနေနဲ့ဖွင့်လှစ်ထားတဲ့သွမ်းမွေးဝမ်းကြောင်းဆိုင်ရာတနန်းကြောင်းတွေသာဖြစ်တယ်လို့ပြောပါရယ်။ကိုယ်တိုင်မျက်မြင်ကြည့်နိုင်ဖို့လူခွေရေးဆိုင်ရာမဟာမင်းကြီးကိုအမြဲတမ်းဖိတ်ခေါ်ထားကြောင်းတရုတ်ကိုယ်စားလှယ်ကပြောပေမဲ့မဟာမင်းကြီးမစ်ရှဲဘက်ရှလေးကကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်တရရှင်ချင်းပြည်နယ်ကိုသွားဖို့အတွက်တရုတ်စီကခွင့်ပြုချက်မရသေးဘူးလို့မလာတုံကပြောခဲ့ပါရယ်။မဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူကဒီတစ်ပတ်အတွင်းမဟာမင်းကြီးနဲ့တရုတ်မျိုးရန်ကိုယ်တော်တို့တွေ့ဆုံရမှာဖိတ်ကြားခံရကြောင်း ဝင်ထွက်သွားလာခွင့်အပြည့်အဝရရှိဖို့အတွက်ညှိနှိုင်းဆောင်ရွက်နေစေဖြစ်ကြောင်းခြားသားပြည်နေမှာပြောခဲ့ပါတယ်။ရှင်းချပြည်နယ်မှာရှိတဲ့ Uyghurs လူနည်းစုတွေအပေါ်ဒီအစိုးရရဲ့ကင်တွယ်ဆက်ဆံမှုနဲ့ပတ်သက်ပြီးကဘာကစောင့်ကြည့်ဝေဖန်နေပေမဲ့တရုတ်နိုင်ငံကတော့ဘာသာရေးအစွန်းရောက်မှုနဲ့ခွဲထွက်ရေးဝါဒကိုကြိုတင်ဟန့်တားတဲ့အနေနဲ့သံမွေးဝမ်းကြောင်းဆိုင်ရာတင်နန်းကြောင်းတွေဖွင့်လှစ်ထားတာလို့ဆိုပါတယ်။
ပါကစ္စတန်နိုင်ငံမှာရာနဲ့ချီတဲ့ HIV AIDS ရောဂါပိုးရှိတဲ့ကလေးငယ်တွေဟာ ART ဆေးလုံလုံလောက်လောက်မရတဲ့အတွက်ဆေးကုသမှုမခံယူနိုင်ပဲဖြစ်နေတယ်လို့ကုလသမဂ WHO အဖွဲ့ကကြေညာပြီးနေမှာပြောပါတယ်။ပါကစ္စတန်တောင်ပိုင်းဆင်ခန်ကလာကန်နာဆင်းရဲသားရပ်ကွက်မှာလွန်ခဲ့တဲ့သတင်း6ပတ်အတွင်းလူပေါင်း885ယောက်မှာ HIV AIDS ရောဂါပိုးရှိတာတွေ့ခဲ့ပြီးအများစုဟာကလေးငယ်တွေဖြစ်နေတာပါ။ယောဂါပိုးရှိသူတွေထဲက82ရာခိုင်နှုန်းဖြစ်တဲ့650ဟာကလေးငယ်တွေဖြစ်ပြီးအများစုကအသက်9နှစ်ယောက်ဖြစ်ကြောင်းနဲ့ဒီကလေးတွေရဲ့မိဘတိုင်းလုံးလုံးမှာယောဂါပိုးရှိနေရတယ်လို့ပြောပါတယ်။ဆေးလုံလုံလောက်မရှိတဲ့အတွက်ယောဂါပိုးရှိသူရဲ့43ရာခိုင်နှုန်းကသာ ART ဆေးပေးနိုင်ခဲ့တယ်လို့ WHO ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
အိန္ဒိယနိုင်ငံအနေနဲ့ကိုဘိုင်အာကဒရင်ငယ်စကန်ငယ်လေးတခုကိုအာကဒအတွင်းလွှတ်တင်ဖို့ရှိကြောင်းအိန္ဒိယအာကဒအေဂျင်စီအကြီးကဲ K-Sivan ကကြာသပတေးနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အိန္ဒိယရဲ့ရေမှန်းချက်ကြီးမားလာတဲ့ဒီစကန်ကိုလွှတ်တင်ဖို့ရမှာဘယ်နိုင်ငံနဲ့မှပူးပေါင်းဆောင်ရွက်ခြင်းမရှိကြောင်းအာကဒအတွင်းစံတမှုတွေလှုပ်ဆောင်ဖို့အသုံးဝင်မဲ့အငယ်စားစကန်တခုသာဖြစ်ကြောင်းနဲ့အိန္ဒိယအနေနဲ့ပထမဆုံးလူသားလိုက်ပါမဲ့အာကဒရင်လွှတ်တွင်ရမှာအထောက်အကူပေးဖို့အာကဒစကန်တခုလိုအပ်ကြောင်းသူကပြောပါတယ်။တိုင်ချိန်20ရှိမဲ့အဲ့ဒီအာကဒစကန်ငယ်ကိုတက်ကရီ2030မှာလွှတ်တင်ဖို့ရည်မှန်းထားတာပါ။ဒီစကမ်းမှာအာကဒရင်မှုတွေနှစ်ချီနေထိုင်နိုင်ပြီးစမ်းသပ်မှုတွေလုပ်နိုင်သလိုအာကဒရင်ငယ်တွေလည်းစိုက်ကပ်ချိတ်ဆက်နိုင်မှာဖြစ်ပါတယ်။အခုလောလောဆယ်ကမ္ဘာပေါ်မှာတခုတည်းသောလုပ်ငန်းလည်ပတ်နေတဲ့အာကဒစကမ်းကတော့နိုင်ငံအများပူးတွဲပိုင်ဆိုင်တဲ့နိုင်ငံတကာအာကဒစကမ်းကြီးပဲဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကို Talking မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်ရသေးတောင်မြို့နယ်ကကြောက်တန်းရွာသားတွေကိုတပ်မတော်ကဖမ်းဆီးစစ်ဆေးနေချိန်အတွင်းပြစ်ခတ်မှုဖြစ်ပြီးရွာသား9ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ကိုစုံစမ်းခဲ့တဲ့လူအခွင့်ရေးကော်မရှင်ကတွေ့ရှိချက်တွေကိုမြန်မာအစိုးရတာဝန်ရှိသူတွေကိုတင်ပြလိုက်ပြီးဖြစ်ပါတယ်မကြာခင်မှာအသေးစိတ်ကိုတရားဝင်ထုတ်ပြန်သွားမယ်လို့ဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်လို့VOA သတင်းတော့မမေခသတင်းပေးပို့ထားတာပ
ါရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလအစောပိုင်းကရသေတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးမှုလုပ်နေချိန်အတွင်းမှာညပိုင်းပြစ်ခတ်မှုဖြစ်ပွားပြီးထိမ့်သိမ်းခံရတဲ့ရွာသား6ဦးသေဆုံးခဲ့ရတာပါအဲ့ဒီအချိန်မှာကျေးရွာကျောင်းဝင်းနဲ့ရွာသား300လောက်ထိမ့်သိမ်းခံထားရပြီးပြစ်ခတ်မှုကြောင့်လူ7ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါတမင်တက်တက်ပြစ်ခတ်တာဆိုပြီးဖမ်းဆီးခံရသူတွေကပြောပေမဲ့တပ်မတော်ဘက်ကတော့ထိမ့်သိမ်းခံထားရသူတွေဟာလူအုပ်နဲ့ရန်ပြုတ်ဖို့လုပ်တာကြောင့်ပြစ်ခတ်နှိမ်နင်းခဲ့ရတာဖြစ်တယ်လို့ပြောဆိုထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြီးခဲ့တဲ့မေလကုန်ကန်နီးမှာ3ရက်ကြာမြေပြင်ကွင်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပြီးဒီတွေ့ရှိချက်အစီရင်ခံစာကိုပြီးခဲ့တဲ့ရက်ပိုင်းကသမရအပါဝင်သက်ဆိုင်ရာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်ဝန်ကြီးဌာနတွေကိုပေးပို့ခဲ့တယ်လို့အဲ့ဒီအဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်
။ရတော့စစ်စစ်ပေါင်းပြစ်ခတ်တဲ့အချက်က78ချက်ရှိတယ်လို့ပြောတယ်။လူ့အခွင့်အရေးချိုးဖောက်တယ်ဆိုတာတဲ့မတင်မတ်တဲ့ဖြစ်စဉ်တွေဖြစ်သွားတော့သူကလည်းကိုယ်ကြောက်ကိုယ်ကလည်းသူ့ကြောက်နဲ့ပြစ်ကြခတ်ကြတဲ့အနေထားလို့ကျွန်တော်တို့ကတွေးရပါတယ်ကြာ။ယုံမနေဖြစ်သွားတဲ့အခြေအနေမှာဖြစ်တာဘူး။အဲ့တော့ဟိုဒါဟိုတော့ကျွန်တော်တို့ကဟိုအပြစ်လို့ပြောဖို့ကြတော့လည်းတော်တော်ခက်တယ်လေ။အဲ့အဲ့ဒီနေရာမှာကိုယ်သာတကယ်ရှိနေရင်ဘယ်လိုဖြစ်မလဲဝေဖန်တဲ့လူတွေကအဲ့ဒီဒေသကိုသွားကြည့်ရင်တော့ပိုကောင်းမယ်လို့ထင်တယ်လေ။ဟိုရန်ကုန်ကနေပြီးအဲ့လိုရှော့ဝေဖန်နေရင်တော့ဘယ်လိုမှဟိုအမှန်တရားရမှာမဟုတ်ဘူးလေ။သူတို့ကိုယ်တိုင်အဲ့ဒီကြောက်တန်းရွာတို့ကြေညာဖြစ်နေတဲ့နေရာတို့ကိုယ်တိုင်သွားကြည့်လိုက်ရင်တော့ပိုပြီးတော့ကောင်းလိမ့်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့နော်
။လုံလုံရေးတက်ဖွဲ့ဝင်တွေဘက်ကကျေးရွာသားအချို့ဟာအေးအေးလက်နက်ကင်တက်ဖွဲ့တွေနဲ့ပတ်သက်တယ်လို့တန်တရားရှိနေသလိုကျေးရွာသားတွေဘက်ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေရှိတယ်လို့လည်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဒေသခံကျေးရွာသူကျေးရွာသားများအကြားပြန်လည်ယုံကြည်မှုတည်ဆောက်ရန်လိုအပ်တာနောက်နောက်ဒီလိုအဖြစ်မျိုးမဖြစ်အောင်လုပ်ဖို့ကော်မရှင်ဘက်ကအကြံပြုတင်ပြထားတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းကော်မရှင်အနေနဲ့ဒီဖြစ်ရပေါ်ဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်လဲ။ကော်မရှင်ထဲမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာမို့စုံစမ်းစစ်ဆေးမှုတွေဟာဘလောက်များတောက်မှုရှိတယ်လဲစတဲ့လူခွေလှုပ်ရှားသူတွေဘက်ကမေးခွန်းတွေထုတ်နေတာလေးလည်းရှိပါတယ်။အထူးသဖြင့်ကော်မရှင်ထုတ်ပြန်ချက်ဟာတက်မတော်ဘက်ကထုတ်ပြန်ချက်နဲ့ထူးမခြားနာဖြစ်နေတယ်လို့ဝေဖန်နေကြတာတွေလည်းရှိနေပါတယ်။ကော်မရှင်ရဲ့ထုတ်ပြန်ချက်ဟာ လက်တွေ့နဲ့ကွာဝေးနေပြီးအစိုးရအနေနဲ့အဖြစ်မှန်တစ်ခုပေါ်ပေါက်အောင်တိတ်ချစစ်ဆေးဖို့လိုအပ်တယ်လို့ရသေတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတိုက်တွန်းသွားပါတယ်
။ဆရာမတို့ကတော့ဟိုဘာပဲဖြစ်ဖြစ်အမှန်တရားတစ်ခုဖြစ်ပေါ်စေချင်ပါတယ်နော်ဆိုတော့တကယ်ကိုဒီဥပဒေကိုရှုဖောက်ခဲ့တဲ့သူတွေကိုတော့ဒီပြည်သူများနေတူဟိုပေါ့အရေးယူဆောင်ရွက်မှုတွေကိုဆရာမတို့လည်းပြည်သူနဲ့ထပ်တူလိုလားပါတယ်နောက်တစ်ခါဒီအစိုးရဘက်ကတော့သူတို့အနေနဲ့တော့တာဝန်ယူစစ်ဆေးသင့်နေလို့ဆရာမတို့မြင်ပါတယ်ဒီချစ်စင်ကိုလေးလာကြည့်ပါဟိုမြေပြင်အခြေအနေနဲ့ပြောဆိုမှုတွေလည်းကွေးလွေးနေတယ်လို့ဆရာမကတော့ပြောချင်ပါတယ
်နိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးတိန်ကတော့လူ့အခွင့်အရေးကော်မရှင်အနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ်ထွက်တာမှာပြည်သူဘက်ကရက်တီဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်ဟာအင်မတန်မှအချင်းချင်းဆန်လို့နေလို့မြင်တယ်ဒီပြဿနာနဲ့ပတ်သက်ပြီးတော့ဟိုချင်းချင်းပြက်ပြက်ခရီးရောက်ရောက်ဟိုလေးလာတုံသက်ဆန်းစစ်ပြီးတော့မှထုတ်ပြန်ထားတဲ့သဘောမျိုးဟုတ်ရလားလို့လေအမေကမေးစရာရှိတယ်။ဒီတက်ပို့ပြီးတော့ကြည်ကြည်ပြန့်ပြန့်စုံစမ်းစစ်ဆေးတာတွေမေးမြန်းတာတွေလေးလာသုံးသပ်တာတွေကိုလုပ်ပြီးတော့ဒီတက်ပို့ပြီးတော့အားကောင်းတဲ့ပြည်စုံတဲ့အစီရင်ခံစာမျိုးကိုထုတ်ပြန်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
။အဲ့ဒီဖြစ်ရပေါ်တမရော်ဘက်ကလည်းတိကျအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်တပ်မတော် AA နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်စိုးရင်ကြောင့်နဲ့ထိန်းသိမ်းထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသေးဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့လက်နက်ကင်ပြိပခါအတွက်အရဲသားတွေကိုအကာအကွယ်ပေးဖို့ကိုလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင
်။ဗီဒီယိုသတင်းတော့မမေကဖြစ်ပါတယ်။အခုတစ်ခါတင်ပြမှာကဖန်စီခံရတဲ့မန္တလေးအခြေစိုက် Channel မန္တလေးကသတင်းတောက်ကိုနန္ဒကိုပုံမှန်5ခုနဲ့စစ်ဆေးဖို့တရားရုံးကဆွဲချက်ကိုလက်ခံလိုက်ပါတယ်မီဒီယာဥပဒေနဲ့မသက်ဆိုင်တဲ့ဥပဒေပုံမှန်5ခုနဲ့အရေးယူတဲ့အတွက်သတင်းမီဒီယာသမားတွေကတော့ကန့်ကွက်နေကြပါတယ်ဒီအကြောင်းကိုလည်း VOA သတင်းတောက်မမ်မီခါကပဲဆက်ပြီးတင်ပြမှာပ
ါမန္တလေးအခြေစိုက် Channel မန္တလေးကသတင်းတောက်ကိုနန္ဒဟာပြီးခဲ့တဲ့မေလ15ရက်နေ့ကမန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာတည်ဆောက်နေတဲ့ Alpha Billet မြေစက်ရုံစီမံကိန်းဖြတ်သိမ်းရေးအတွက်ဒေသခံရွာသားတွေရဲ့ဆန္ဒပြပွဲကိုတည်င်းရယူနေစမှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တည်င်းတော်ကိုနန္ဒကိုဆန္ဒပြပွဲမှာဖမ်းခံရသူတွေနဲ့အတူမန္တလေးအိုးဘိုအကျဉ်းထောင်မှာချုပ်နှောင်ထားပါတယ်။ဒီကနေ့မှာတော့ရဲတပ်ဖွဲ့ဘက်ကသူ့ကိုပုံမှန်5ခုတက်ကအရေးယူဖို့တရားရုံးကိုတင်ပြတာမှာတရားရုံးဘက်ကဒီဥပဒေပုံမှန်တက်ကစစ်ဆေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီကနေ့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ Channel Manly Editor ချုပ်ကိုမင်းတင်ကဒီဝီကိုခုလိုပြပြလာတာ
ပါ။ပုံမှန်က5ခုနဲ့ဒီနေ့ဥပဒေကြံအောင်ကြရဲခေါ်တာပါနော်။ဥပဒေကြံအောင်ကြပြီးတော့တရားရုံးကိုစီတင်လိုက်ပါပြီ။ပုံမှန်က140ရုံးရင်းဆန်ကဖြစ်အောင်လုပ်တယ်။အဲနောက်ပြီးတော့353ကတော့ဝတ္တရားအတောင်ဝတ္တရားနောက်ဆက်တယ်။နောက်ပြီးတော့332အတောင်ဝတ္တရားထမ်းဆောင်နေရဲကိုသတ်မှတ်နာခြင်းပေါ့ဖြစ်အောင်လုပ်တယ်ပေါ့။နောက်တစ်ခုက333 333ကတော့ရဲကိုရိုက်တာပဲ။ရဲကိုပြင်းပြင်းထန်ထန်ဖြစ်အောင်ရရင်333အဲ့ဒါပြီးတော့တစ်တလေးကတော့အပိတ်ကူညီပေါ့ဒီဖြစ်စဉ်တွေဒီဟွာတွေဖြစ်အောင်လို့အပိတ်ကူညီတယ်ပေါ့
ပြည်ရဲမေ14ရက်နေ့ကဘီလက်မြေစေယုံတုံမတော်ရင်တွေကိုကျေးရွာလမ်းကိုအတုံးမပြူနိုင်အောင်အောင်တပြေကျေးရွာကဆန္နာပြရွာသားတွေကပိတ်ဆို့ဆန္နာပြရာကနေမေ15ရက်နေ့မနက်မှာတော့ရဲတပ်ဖွဲ့ကအင်အားသုံးပြီးရာဘာဂျီနဲ့ပစ်ခတ်လူစုခွဲခဲ့တာဖြစ်ပါတယ်။အဲ့ဒီပစ်ခတ်မှုမှာရွာသားအယောက်20လောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ဒီဖြစ်စဉ်မှာသူတို့လုံချုံလုံနီးတိုင်းအစဉ်စဉ်ကင်တွယ်ဖြေရှင်းတာဖြစ်တယ်လို့ရဲတပ်ဖွဲ့ဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်။ဒါပြင်ဖမ်းဆီးခံရတဲ့သတင်းတော်ကိုနန္ဒဟာအဲ့ဒီအောင်တပြေကြေးရွာဖြစ်စဉ်မှာရွာသားတွေတက်ကြွလှုပ်ရှားသူတွေနဲ့အနေနီးစပ်တာကြောင့်တရင်သမားတယောက်မဟုတ်ဘဲစူပူဖို့လှုံ့ဆော်သူတယောက်အနေနဲ့ရဲတပ်ဖွဲ့ကစွပ်စွဲသတ်မှတ်ထားပါတယ်။အခုလိုမီဒီယာဥပဒေနဲ့မသက်ဆိုင်တဲ့ဥပဒေပုံမှန်တွေနဲ့အရေးယူတာကမီဒီယာဖွံ့ဖြိုးမှုကိုနောက်ပြန်ဆုတ်စေတယ်လို့ကိုမင်းတင်ကတော့တုံ့တက်ပြောဆိုလိုက်ပါတယ်
။ကျုပ်တန်တရင်ဌာနဖြစ်တဲ့အတွက်ကျွန်တော်တို့ရိုက်ကူးထားတဲ့နောက်ဒီ live file တွေနောက်တဲ့ကျွန်တော်တို့ video camera တွေမှာပါတဲ့ file တွေဒီကျွန်တော်တို့ဒီအော်ဒီရာတွေကိုခြေပတ်နိုင်တဲ့တော့အကြောင်းချင်းရာတွေကျွန်တော်တို့ကခံနိုင်လုံးရှိပါတယ်ဒီပုံမှန်တွေကတခုမှမမြောက်ဘူးဆိုတဲ့အကြောင်းသို့တော်လည်းဒီအစ်စ်တီရောက်လာတာကဟာတရားစွပ်စုဖွဲ့စည်းကဂျင်းရိုင်ပြီးတရားစွပ်စုဖွဲ့စည်းကပြိုလဲသွားပြီပြိုလဲသွားတဲ့အခြေအနေဖြစ်ပါတယ်နိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးကိုလုပ်နေတဲ့နေသားမှာတော့မန်နေတိုင်းနေတိုင်းအစိုးရအဖွဲ့ကိုယ်တိုင်ကဒီမိုကရေစီကိုနောက်ပြန်ဆွဲလိုက်ပြီလို့ကျွန်တော်တို့ကတော့စောက်ချက်ချတယ်
သတင်းမီဒီယာကောင်စီဝင်ကိုမြင့်ကျော်ကတော့အခုလိုအရေးယူဖို့လှုပ်ဆောင်တဲ့အပေါ်မှာသူ့အမြင်ကိုခုလိုပြောဆိုသွားတာပါ
။သူပြောဆိုတဲ့ဟာတွေကတော့အရင်ကောင်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့ကိစ္စမှာသူပေါင်းရင်ရတယ်ဆိုတော့အဲ့ရွာသားတွေဘက်ကခံစားချက်နဲ့ပါညာပေါင်းရင်ရတယ်အဲ့လိုဟာမျိုးနဲ့အညုံးနဲ့ရဲကဒီတစ်ချိန်ဟိုသူ့ကိုဟိုဘယ်လိုခေါ်မလဲဖြစ်ပြီးမယ်ဆိုတဲ့ဟာမျိုးညုံးနဲ့ပြန်ပြီးတော့လက်စားဟိုရင်ဖြစ်ပြီးတဲ့သဘောမျိုးလို့အော်ကောက်ချက်ချရတာပေါ့နော်ဒီတစ်ချိန်မှာဒီဘက်ကသတင်းဌာနပဲပြောတာဒီချိန်မှာဘာမှဟိုသူပါဝင်ပတ်သက်ခြင်းမရှိဘူးအဲ့အဖြစ်ပြက်မှာဒီရောင်းသားတွေနဲ့ပါဝင်ပတ်သက်တဲ့သတင်းတော့ပဲဖြစ်ပြီးရဲဆိုရင်တော့ဟိုမကောင်းပေါ့နော်ဖြစ်စဉ်ရိုးရိုးချင်းချင်းဟလာသူတကယ်ဒီကိစ္စကိုပိုဒီလဲလောက်တဲ့ဆိုရင်လောက်တယ်အဲ့လိုမျိုးထောက်ထားရှိမှာပဲဖြစ်ပြီးရေးယူတာမျိုးဖြစ်တင်တယ်အဲ့လိုမဟုတ်ဘူးနဲ့စစောပြောတဲ့နိုင်ငံကြီးအရေးတွေကြောင့်တေယောဂါတွေကြောင့်အဲ့ဒီမျိုးဖြစ်ပြီးတာမျိုးတော့အဲ့လိုမျိုးတော့မဖြစ်အောင်တော့မျှော်လင့်တာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကလည်းဒီဖြစ်စဉ်မှာပါဝင်တဲ့အရတတို့ဟာထောက်မှချုံနောင်ထားစဉ်အတွင်းတည်ဆုံခဲ့ရပြီးတည်ဆုံချိန်မှာခန္ဓာကိုယ်မှာဒဏ်ရာဒဏ်ချက်တွေရှိနေတာကြောင့်မိသားစုဝင်တွေကဒါကိုစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေရှိနေပါတယ်ရှင
်တော်ရရှင်များရှင်မဲခွေးကြပြားကိုကျမ်းမာရေရှုတော့အမှမတင်တော့ဘူးဆိုပြီးကျောင်းတင်ရုံညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးခန္ဓာအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံကထိတ်တန်းသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ဩစတြေးလျနိုင်ငံရေးပိုင်တဲ့အတွင်းပူးတွဲစီရေးလေးကျင်းမှုမှာဂျပန်ရေဒတ်သင်းမောတစ်စင်းပထမဆုံးအကြိမ်အဖြစ်ပါဝင်မှာဖြစ်ပါတယ်ဒါဟာအာရှပစိဖိတ်မဟာမိတ်တွေကြားကာကွယ်ရေးဆက်နွယ်မှုပိုမိုခိုင်မာလာတဲ့သဘောဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်ပြီးခဲ့တဲ့အပတ်တုန်းကတော့တရုတ်စစ်သင်းမောတစ်စင်းဆစ်ဒနီကိုလာရောက်တာကြိုတင်အတိမပေးခဲ့တဲ့အတွက်ဩစတြေးလျကိုဂျပန်ကဝေဖန်ခဲ့ပါတယ် VOA သတင်းနောက်ဖီလ်မဆာဆစ်ဒနီမြို့ကပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်ဆောင်သာကပြောပြမှာဖြစ်ပါတယ
်။ Talisman Seva လေ့ကျင့်ခန်းလို့ခေါ်တဲ့နှစ်ကြိမ်ပြုလုပ်နေကြဒီစီးလေ့ကျင့်မှုမှာ Australia နဲ့ American ပြည်ထောင်စုတို့ပါဝင်ကြမှာဖြစ်ပြီးအဓိကအားဖြင့် Australia မြောက်ပိုင်းနဲ့အစီပိုင်းတစ်ခွင်ပြုလုပ်တဲ့စီးရင်လေ့ကျင့်မှုတွေပဲဖြစ်ပါတယ်။ဒီနှစ်မှာတော့ New Zealand, Canada နဲ့ Britain နိုင်ငံကကာကွယ်ရေးတပ်ဖွဲ့တွေပါဝင်လာကြမှာဖြစ်ပြီးမဟာမိတ်တွေအားလုံးကာကွယ်ရေးပူပေါင်းဆောင်ရွက်မှုစူးစမ်းမှုကိုပြသဖို့ရည်ရွယ်တဲ့ဒီစီးရေးလက်ကျင့်ခန်းမှာဂျပန်နိုင်ငံရေဒတ်လည်းပထမဦးဆုံးအကြိမ်အဖြစ်ပါဝင်လာမှာဖြစ်ပါတယ်။ Australia နဲ့ American ပြည်ထောင်စုတို့အကြားစီးရေးသဘောတူညီမှုတရားဟာ1950ဖြစ်လွန်ခဲ့တဲ့ကစီလာခဲ့ပြီးဒီနှစ်နိုင်ငံစလုံးကသူတို့ရဲ့ဒုတိယကမ္ဘာစစ်အတွင်းရန်သူဟောင်းဖြစ်ခဲ့တဲ့ဂျပန်နိုင်ငံနဲ့စီးရေးဆက်နွယ်မှုရရှိရေးကိုပို၍ပို၍လိုလားနေကြတာပါ။ဒေါက်တာဂျွန်လီဟာSydney မြို့ American လေ့လာရေးဌာနကပညာရှင်သူဖြစ်ပါတယ
် You're seeing far greater strategic military defense and intelligence cooperation between these three countries. You can also bet
ဒီသုံးနိုင်ငံကြားမဟာဗျူဟာစီးရေးကာကွယ်ရေးထောင်လှမ်းရေးပူးပေါင်းဆောင်ရွက်မှုတွေစတင်ကြီးထွားလာတာကိုတွေ့နေရပါတယ်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတင်းမောတွေ Sydney ကိုရုတ်တရက်ရောက်လာတာနဲ့ဆိုင်ဂျပန်စစ်တင်းမောတွေနဲ့စီးရေးလေ့ကျင့်မှုတွေကိုလူတွေပိုထောက်ခံကြလိမ့်မယ်ဆိုတာသိကြပါတယ်
ဒီလအစောပိုင်းကတရုတ်ရေဒတ်စင်ဘော၃စင်းဆစ်ဒနီမြို့ကိုကြိုတင်စီစဉ်ထားတဲ့လေးရတာခီးစဉ်အတွက်ဘာမှကြီးညာခြင်းမရှိဘဲရုတ်တရက်ဆက်ရောက်လာတဲ့ကိစ္စမှာဩစတြေးလျအစိုးရဟာအတော်လေးဝေဖန်ခံခဲ့ရပါတယ်။တရုတ်အနာဘိုင်းတွေဟာဒီလအတွင်းပြုလုပ်ကြမဲ့ Talisman Seva စီးရေးလေ့ကျင့်မှုကိုလည်းဂရုတစိုက်စောင့်ကြည့်နေကြလိမ့်မယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ ဂျွန်လနှောင်းပိုင်းကနေဩဂုတ်လအစောပိုင်းအထိပြုလုပ်မဲ့ဒီစီးလင်းကျင်မှုအများစုဟာ Shore Water Pinlegwe စီးလင်းကျင်မှုနယ်မြေ Central Queensland က Rockhampton အနီးသစ်တောတဝိုက်မှာပြုလုပ်ကြမှာဖြစ်ပါတယ်ကြည်ရည်လေးတပ်ဖွဲ့ဝင်ဥယျာဉ် 25,000 ခန့်ပါဝင်တဲ့တိုက်ပွဲပုံစံတွေလည်းလုပ်ကြမှာဖြစ်ပါတယ်ဩစတြေးလျအရာရှိတွေကတော့ဂျပန်နဲ့ဆက်ဆံရေးဟာအာရှဒေသအတွင်းကြီးထွားရင်းကျက်လာတာဖြစ်ပြီးဒီမိုကရေစီလူခွင့်ရေးတရားဥပဒေစိုးမိုးရေးတို့ကိုအခြေခံထားပြီးတော့နိုင်ငံတကာလူမျိုးရေးကိစ္စတွေပေါ်မှာတူညီရချင်းကပ်မှုကြောင့်လည်းဒီလိုလက်တွဲဖြစ်လာတာလို့ဆိုနေကြကြအောင်ပါခင်ဗျာ
အာရှပစိဖိတ်မဟာမိတ်တွေကြားပူးရွေးစည်းလေးချင်းမှုမှာဂျပန်ရည်တဲ့သင်္ဘောပါလာတဲ့ထူးခြားခြင်းနဲ့ပတ်သက်လို့ဦးကျော်ဇန်သာရှင်းပြသွားတာပါအခုတော့ကလေးလုံသားအရေးကိစ္စကိုတင်ပြပါမယ်ကမ္ဘာဒေသအသီးသီးကတန်းနဲ့ချီတဲ့ကလေးငယ်တွေဟာအလူသမားတွေအဖြစ်ခိုင်းစေခံနေရတာကြောင့်ဒါကိုပပျောက်ရေးကြိုးပမ်းကြဖို့အပီပီဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာကလေးလှူသားစန့်ကျင်ရေးနေ့ဂျနီဗာမြို့မှာကျင်းပခဲ့တဲ့အကြောင်းလီဇာရှလိုင်းပေးပို့တဲ့သတင်းလွှာကိုပြောပြချင်ပါတယ်။ကမ္ဘာပေါ်မှာကလေးလှူသားတန်တရာ50ကျော်ရှိတဲ့အထက်အသက်5နှစ်အရွယ်တွေလည်းပါဝင်ပါတယ်။အများစုကအချိန်ရှည်အလုပ်လုပ်ရပေမဲ့လောကအနေအချင်းဒါမှမဟုတ်တပြားမှမရတာမျိုးလည်းရှိတာကြောင့်ကျွန်းတွေလိုအနိုင်ကျင့်ခံနေရတာပါသူတို့တွေကထဝဲလောက်ဟာကျမ်းမာရေးနဲ့မညီညွတ်ပဲအနေရများတဲ့အလုံမျိုးမှာကလေးအလိုသမားတွေအဖြစ်လုပ်နေရတယ်လို့ ILO အဖွဲ့ကပြောပါတယ်အဓိကအားဖြင့်တော့လေယာဆိုင်ပျိုးရေးလုပ်ငန်းတွေမှာခိုင်းစေကြပြီးတတ်တူတူပေါ်ရေးစောင့်လုပ်ရေးပြည်တွင်းဝန်ဆောင်မှုနဲ့ငါးဖမ်းလုပ်ငန်းစတဲ့အနေရများတဲ့အလုပ်တွေကိုလုပ်ကင်နေရပါတယ်သူတို့ဟာကလေးလူသားတွေအဖြစ်အဆိုးအဝါးဆုံးအခြေအနေအောက်မှာပိတ်မိနေကြတယ်လို့ ILO အဖွဲ့ရဲ့လုပ်ငန်းခွင်ရပိုင်ခွင့်နဲ့အခြေခံမူဝါဒရေးရာဌာနအကြီးအကဲ Beatrice Andres ကပြောပါတယ
် According to the ILO's standards the worst forms include child labor that is hazardous or damaging
ILO ရဲ့စံတတ်မှတ်ချက်အရအဆိုးအဝါဆုံးအခြေအနေဆိုတာကကလေးလူသားတွေအတွက်အန္တရာယ်များတာကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတာနဲ့အချင်းစာရိတ်တာပြက်ပြားမှုတွေလည်းပါဝင်ပါတယ်။ဒါအပြင်ကလေးလူသားအဖြစ်အာဓမ္မခိုင်းစေခံရတာလူကုန်ကူးခံရတာနဲ့ကလေးစစ်သားအဖြစ်စုဆောင်းခံရတာတွေလည်းပါပါတယ်
။အာရှနဲ့လက်တင်အမေရိကမှာတော့ကလေးအလို့သမားရှော့ချမှုမှာတည်တာတဲ့တိုးတက်မှုတွေရှိလာတယ်လို့အန်ဒရစ်ကပြောပေမဲ့အာဖရိကမှာတော့ရော့မသွားဘူးလို့ဆိုပါတယ်။ကမ္ဘာပေါ်မှာအာဖရိကဟာကလေးလူသားအများဆုံးရှိတဲ့ဒေသဖြစ်တယ်လို့သူကဆိုပါတယ်
။ This is not necessarily linked to a lack of action but it is also linked to demographic development.
ဒီလိုဖြစ်ရတာကကလေးလူသားရှော့ချရေးလှုပ်ဆောင်ခြင်းနဲ့ဓာတ်ရိုက်မသက်ဆိုင်ပဲစနစ်တကျဖွံ့ဖြိုးတိုးတက်မှုရွှေ့ပြောင်းခြေချမှုရာသီဥတုပြောင်းလဲမှုနဲ့စီးပွားရေးပြဿနာအကြောင်းရင်းခံစတာတွေနဲ့ဓာတ်ရိုက်သက်ဆိုင်နေပြီးဒေသအလိုက်တီးခြားစီဖြစ်နေတာပါ။
အခုလိုဆိုရင်ပွဲအခြေအနေတွေကြောင့်ဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့ထိရောက်တဲ့ဆုံးဖြတ်ချက်ချနိုင်ရေးအတွက်အာဖရိကယူနီယံနဲ့တွေ့ဆုံဖို့လိုလားတယ်လို့အန်ဒရစ်ကပြောပါတယ်။ကုလသမဂ္ဂကချမှတ်ထားတဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်ရည်မှန်းချက်အတိုင်းကလေးလူသားကိုထိရောက်စွာရှော့ချနိုင်ရေး10နှစ်စီမံကိန်းကိုအာဖရိကယူနီယံကလုပ်နေတယ်လို့သူမကဆိုပါတယ်။2025ခုနှစ်ကြာရင်ကလေးလူသားတွေပါပြောက်စေရမယ်လို့ကုလသမဂ္ဂကရည်မှန်းထားတာပါဒါပေမဲ့လက်ရှိနှုံးသားတွေအတိုင်းသွားနေမယ်ဆိုရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့အန်ဒရစ်ကသတိပေးလိုက်ပါတယ်ခင်ဗျာဗီယိုရဲ့တောက်ကြမနဲ့ခင်အစီအစဉ်လေးကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာVOA ရထုတ်လင်းသမျှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပ
ါ။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်တန်နေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်နေတဲ့ line to meter 32 kHz 9335 line to meter 40 kHz 9483ည line to meter 48 kHz 6153ညနဲ့ line lamp meter 190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
အများပြည်သူကိုလည်းဒါအရင်ခေအရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းပြဆိုတဲ့ကြာရုံလေးတစ်ခုဖြစ်ပါတယ်
။မကြခင်မှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာ။အဲ့ဒီအစီအစဉ်တွေမတိုင်ခင်မှာနိုင်ငံကသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကဖုန်ကြီးကြောင်တစ်ကြောင်မှာနှိပ်စက်ခံရအကြောင်းအမျိုးမျိုးနဲ့အဆွန့်ပစ်ခံထားရတဲ့ကြက်တူရွေးတွေကိုစောင့်ရှောက်ပေးနေပါတယ်။ကာရူဒာဂေဟာမှာဆွန့်ပစ်ခံငှက်တွေကိုစောင့်ရှောက်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်လို့မက်ဂဇင်းမော်စကာလော့ဖ်ရဲ့ပေးပို့တဲ့သတင်းလွှာကိုတော့မိုင်းအီတန်စင်ကပြောပြမှာပ
ါမြို့တော်ဝါရှင်တန်ဒီစီမြောက်ဘက်မိုင်း30ကျော်လောက်မှာရှိတဲ့ခွန်ဆန်ပယ်ယူချိုလင်းဖုန်ကြီးကျောင်းလေးကိုဝင်လာတဲ့ဆွေမဲအမေဇွန်တိတော်တွေကိုရောက်သွားသလိုကြီးငှက်တဲ့တွင်ကိုကြားမှာပါကာရူဒာငှက်ဂေဟာမှာတော့ပိုင်ရှင်တွေရဲ့နှိပ်စက်မှုတွေဆွန့်ပစ်မှုတွေကြုံခဲ့ရတဲ့ရှားပါကျက်တူရွေးတွေကိုတသက်တာအတွက်စောင့်ရှောက်ပေးထားတဲ့အကြောင်းငှက်ဂေဟာမှုခရစ်စတိုဖာဇီယိုလီကပြောပါတယ
်မွေးဖို့မတင်တော်တဲ့ငှက်တွေကိုကျွန်တော်တို့ရဲ့ဂါရူဒာငှက်ဂေဟာလက်ခံစောင့်ရှောက်ပေးပါတယ်အရင်တုန်းကပိုင်ရှင်ဟောင်းတွေကတေချာဂယူးမဆိုင်ခဲ့လို့စိတ်တရားရပြီးနောက်ပိုင်းထိမ့်သိမ်းရခဲ့တဲ့ငှက်တွေအရန်ခဏမငြိမ်ဖြစ်ပြီးပြန်ကုတ်ပြန်ကိုက်တက်တဲ့ကျင့်ရှိသွားတဲ့ငှက်တွေကိုပိုင်ရှင်တွေကမလိုချင်တတ်ကြပါဘူး
ကတဝါ African Grace စတဲ့အရွယ်ဆုံးရောင်ဆုံးအမျိုးဆုံးရှားပါမျိုးနယ်တွေကအစကျက်တူရင်53ကောင်ရှိတယ်ဆိုပြီးတော့ဂေဟာမှုကပြောပြပါတယ်ငှက်တကောင်ကျေးစီရဲ့အကျင့်လိုအပ်ချက်နဲ့ပုံစံအနေထားကိုဂေဟာမှုကနားလည်ပါတယ်ဂေဟာကငှက်တော်တော်များများကအိမ်မွေးတိရစ္ဆာန်အဖြစ်နေခဲ့ဘူးပြီးတော့ပိုင်ရှင်မျိုးစုံရှိခဲ့ဘူးကြတာပါ Get anywhere from 1
to 3 requests သူတို့ကျက်တူရွေးတွေကိုလက်ခံစောင့်ရှောက်ပေးဖို့အကူအညီတောင်းတဲ့ပိုင်ရှင်တပတ်ကိုတစ်ယောက်ကနေ3ယောက်အထိရှိတတ်ပါတယ်လူတွေကလိုချင်ရင်ချက်ချင်းတေချာမစင်စားဘဲနဲ့ကျက်တူရွေးတွေကိုဝယ်အင်းရောက်တော့မှကျက်တူရွေးကဘလောက်မွေးမြူစောင့်ရှောက်ရခက်လဲဆိုတာနားလည်လာကြပါတယ်
။ကေယာမှာမွေးစားဖို့ပြောလာတဲ့သူတွေအများစုကတော့ကေယာမှုကညင်ပါတယ်။မွေးစားမဲ့ပိုင်ရှင်လုံးဝမဆိုင်နိုင်တော့တဲ့ငှက်တွေကိုသာလက်ခံစောင့်ရှောက်ပေးနေရပါ။တချို့ကျက်တူရွေးတွေဟာပိုင်ရှင်ဟောင်းတွေကြောင့်စိတ်တရားအကြီးကျယ်ရပြီးတော့ငှက်တွေကကိုယ့်ကိုယ်ပြန်စိတ်တက်တဲ့အကျင့်ကိုကာကွယ်နိုင်ဖို့ငှက်တွေကိုအင်ဂျီဝေးပေးထားပါတယ်။ကေဟာကအလူငွေနဲ့စီနာဝင်တဲ့လူနဲ့လဲပတ်နေရတယ်ဖြစ်ပါတယ်။ကက်သရင်းကတော့ငှက်စာချက်ကျွေးရကိုတာဝန်ယူရပါတယ်။ I think it's an honor and a privilege to work
here with these birds to give back to them. ကျက်တူရွေးလေးတွေကိုစောင့်ရှောက်ပေးရတာဝမ်းသာပါတယ်။ချစ်ချင်းမေတ္တာတွေပြန်ပေးပြီးတော့သူတို့ဘဝလေးတွေပိုကောင်းစေဖို့စောင့်ရှောက်ပေးချင်ပါတယ်
။တချို့ငှက်တွေကဒီကေဟာမှာနေလာတာနှစ်နဲ့ချီပြီးကြာနေပြီဖြစ်ပါတယ်။
Probably our oldest bird is Harry.
အပြာနဲ့ရွှေရောင်စံအမီးရှည်ကျက်တော် Harry ကဒီကေဟာမှာအသက်အကြီးဆုံးဖြစ်ပါလိမ့်မယ်။ကျွန်တော်တည်ရတဲ့လောက်တော့1969လုံးကတရားမွေမိုးဆိုးတွေလက်ကကဲတင်ထားခဲ့တာပ
ါကျက်တူရွေးမွေးရဲဆိုတာနှစ်ရှည်ထိန်းသိရမယ်ဆိုတာကိုမမေ့ဖို့ဂေဟာမှုကထောက်ပြပြောဆိုပါတယ်ငှက်တွေကပိုင်ရှင်ကိုအင်မတန်တွေးတာကြပြီးတော့ငှက်သက်တမ်းကအနည်း9စီကနေ60လောက်တိရှိပါတယ်ငှက်တွေကညံထက်ပြီးတော့ပိုင်ရှင်ရဲ့အချိန်တိုင်းဂူးဆိုင်နေမှုကိုလည်းလူလားကြပါတယ်သူတို့ကိုတကောင်နဲ့အကြာကြီးပစ်ထားရင်ငှက်တွေတော့မကောင်းပ
ါဘူး
ကျက်တူရွေးဆိုတာသူ့ဘာသာသူတဘာဝအတိုင်းနေသင့်ပြီးအိမ်မွေးတိရစ္ဆာန်အဖြစ်မမွေးသင့်တဲ့တဘာဝဆိုတာကိုအများကသိအောင်ကျွန်တော်တို့ပညာပေးကြပါတယ်
။ရှားပါကျက်တူရွေးတကောင်ရဲ့ချစ်ခင်နဲ့ဆက်ဆံရေးရဖို့ဆိုရင်အချိန်များကြီးလိုသလိုတေချာကူးဆိုင်ဆောင်ဆောင်ဖို့နဲ့ချစ်ခင်မေတ္တာပေးပြီးနိုင်ဖို့လိုပါလိမ့်မယ်ရှင်
။မဟိတန်စင်ပြောပြသွားတာပါ။အခုတော့နနက်ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
တင်ပြမယ် idiom အသုံးက
jump the gun
ဖြစ်ပါတယ်စာလုံးပေါင်းက
GUMB jamka khon thwet da TH the GUN the gun ga tana so ro sikwai thun ye dai yai di be ga ro tana khon thwet da bo di thong sin tit la da ga ro akaza loka ga phit par de a pi pyan pwe dui ye da a thwet ma shin pyan ja du dui ni ne dai ga ni tana mo bo thong a pi tana phaut tan ja ma sa pi ya de so da taw ra shin mya a ti ba dai ga ni tana more town be me, say so lo, da twin me do swing, three bay kayara, playing morgani, a toke kayara, mu pita body. Idioms red, the white debe garo, gangan shin, gurai, mabua debe, jaga, luga, joe, poutte, charit, the bomb you pit body. A yeji de dream pime swing, biobo, chamadan debe, joe, biola yin, a toothpin, nanga ye, see why sadpi ma, gangan shingo, tikai, nina mo. No, sounds see, nine boo. Gangan shingo, Lisa Buga, Yichi Labari. Pyodim, Pyodin, Sura, Chinching Yama Pipari. Li Dunha, a pure madam Hobau. A chamber dandiwe, Joe Lumi Dadwe, a chamber soundwe, Joe Lumi Lilo. Kathik out, Piara Muri, Jung Yanai Mari. Li Dunne Badelu, George Gubide Umagu, Lila Chija Yamba.
The minister jumped the gun by announcing the president will not seek a second term.
Winjiga, Tamara Nine, Tamara Dudia, Tedan, Tansangu, Juba Mamma, Hope, Hulu, Kangashi, a pure Massambe, Joe Pure Light, Elu, Debe Yabare, George Gubi, Umago, not count Nas in Jija Yama.
The minister jumped the gun by announcing the president will not seek a second term.
Kangashi, Kurai Mabua, Debe, Chaga, Luga, Joe, Pauti, Charit, the Bomu Psui, Idiom Atunya, Pilu Piomle.
Jump. The gun.
Do Piolu Yabari, Eragaro, Tigrimne, Timpia Giri, Idiom Thume Pipari.
Dolala Danya, English Dinganzago, Vuemenekinema, Nasin Yama Pipari, Kamia, a good Jama Iganaba, Tidamaro, three livena, Pintongo, Timpia Tavari. သွေးလေးဘက်နာယောဂကိုတည်တည်ချာချာမကုတဘူးဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတွေခံစားရပြီးကာကွယ်နိုင်တာတချို့တော့ရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းစစ်တက္ကသိုလ်တက်အယူအကျော့အစ်စေပညာဌာနပအောင်ခဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคยูโจสิทุกข์เสียวจีเนี่ยบะมกขดอกเตอร์จิซูครับเนี่ยเราตุยเลเบนน่ะจองปีเกเรปัดတွေကပြောတဲ့နေရာမှာဖြစ်ရခြင်းကြောင်းရင်းတွေလက္ခဏာတွေနဲ့ယောဂါကိုဆုံးဖြတ်ကုသပုံတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီယောဂါဖြစ်လာလို့ရှိရင်တည်တည်ချာချာမကုသနိုင်တဲ့အခါမှာပေါ့เนาะဖြစ်လာနိုင်တဲ့နောက်ဆက်တွဲယောဂါတွေနဲ့ဒီအစရေကာကွယ်နိုင်ပါမလားပေါ့เนาะအဲ့ဒါတွေကို ဆက်တွဲအကျိုးဆက်တွေခံစားရနိုင်လဲ
။ဟိုတချို့တွေကဟိုဇိဗနာဆိုတော့အဆိပ်တွေနာတာပဲလို့ထင်နေကြတာပေါ့နိ။ဒီကိစ္စကတော့ဇိဗနာကလည်းအဆိပ်တွေနာတယ်။ပြီးလို့ရှိရင်သူကရောင်ရမ်းမှုတွေကခန္ဓာကိုယ်တစ်ခုလုံးမှာတော့ရှိနေတာပဲ။ရှိနေတဲ့အခါကျတော့တချို့တွေကအဆုတ်ပါတီပြီးတော့အဆုတ်တွေခဲသွားတာရှိတယ်။အဲ့ဒီလိုကြတော့နှလုံးကိုသွားကြဲခဲ့ပြီးတော့မှနှလုံးကြွေးကြောပေးပြီးတော့ဆုံးမသွားတာဒီလေးဖြတ်သွားတယ်လည်းရှိတတ်ပါတယ်။အချို့တွေကြတော့လေသူကြောလေးတွေရောင်းပြီးတော့လက်ထစ်ချီတွေကြီးပုံသွားလည်းရှိတတ်တယ်။ဆိုတော့ဒီလေးပဏာကရိုးစစ်ကိုအဓိကတက်ခဲ့တယ်ဆိုပေမဲ့ဒီမင်းခန္ဓာကိုယ်စိတ်ပိုင်းမျိုးလည်းကလေးစားတွေလည်းထိခဲ့တယ်ဆိုတော့လေတစ်ခါကအကြည့်အားဖို့လူတယ်။ဒီချာမကုလို့ရှိရင်စိတ်တင်တာကမမချောက်နိုင်တာဖြစ်ကိုယ်ရင်းအင်္ဂါရှိဖြစ်စီတော့တယ်ပေါ့နော်။နောက်တစ်ခုကတော့ကိစ္စမြင်လာတာကတော့ရိုးစစ်တွေကနာရီယာကိုဒေသဆေးမကူဆိုလို့ရှိရင်နာရီယာနေပြီးမှကောက်သွားတယ်။ကောက်သွားတဲ့အခါကျတော့ဒီခါကြီးလို့မရတော့ဘူး၊ခမင်းတော်ကိုယ့်အကူယူစားလို့မရတော့ဘူးတာဖြစ်တယ်။ဒီကကကျတော့လေခြေောက်တွေထိခိုက်သွားတဲ့အခါမှာထိုင်လို့ထားလို့မရဘူး၊လက်မချောင်းနေတော့ဘူးဆိုတော့ကိုယ့်ရဲ့ quality of life ကအကျဉ်းကျသွားတာပေါ့နော်။နောက်ပြီးတော့မှလုံးလုံးနိုင်မှုဆိုရင်ကိုယ်မရှိတော့ဘူး။အဲဒီအပေါ်မှာလေရကြလို့ရှိရင်နာရီပေါက်လာပြီးတော့မှအဲ့ဒီနာနေစဉ်ဘူဝပြန်သွားပြီးတော့ဆက်ဆုံးရှုံးနေတည်ဖြစ်တဲ့ချင်းအဲ့တော့ဒါကတော့ဓာတ်ရိုက်ဆူဆူစီပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီဓာတ်ရိုက်မဟုတ်တဲ့သေဝိုက်ဘလူးဆိုးကျူတွေဖြစ်နိုင်လဲဆရာ
ရောဂါကိုကုတဲ့ဆီးဆီးချောင်းလေနောက်ဆက်တွေဖြစ်တဲ့ချင်းဟိုမှာစတီရိုက်တွေတောက်တာကစိမ့်ကြမတောက်လို့ရှိရင်စီယူတွေဆီးလို့တွေဖြစ်လာပြီးတော့မှနောက်ဆက်တွေရောဂါတွေဝင်လာတာရှိတယ်အဲ့ ဲ့ဒါကယူရီပါလာမယ်ပွာလာပြီးမှယူရီချိုးကုန်တယ်။အခက်ကတော့လေခန္ဓာကိုယ်ခုခံတဲ့ကလွယ်မှားနေတဲ့အခါမှာအပြင်ကယောဂပူကြီးကအလွယ်တကူဝင်ရောက်ပြီးတော့ဒုက္ခပေးတယ်။ TV ယောဂဝင်နေလို့စုဆောင်ယောဂပူကြီးဝင်နေလို့ဖြစ်တတ်ပါလေ။ဒါကြောင့်တက်နိုင်တဲ့ပူကြီးကိုကာဝယ်ဖို့တနည်းတစ်ခါကိုစုဆောင်ကာဝယ်ရေးထိုးဖို့လို့ဒုက္ခကာဝယ်ရေးထိုးဖို့လို့ပြီးဖို့ကာဝယ်ရေးကိုချူလို့ရဖို့လို့ဒါကြီးကလည်းကြည့်ထားဖို့လိုတာပေါ့နော်။အဲ့နာနာတတအောင်ဆိုပြီးတော့မှတချို့တွေကလုတ်တက်တယ်အကဲသေးကြော်စီလေးပဲဝယ်တော့နေပြီးတော့မှအဲ့ဒါခုခံတဲ့ကိုထိမဲ့ရိုးရိုးစစ်စစ်လေးကျတော့မတော့ဘူးအဲ့ဒါတွေကတောက်လို့ရှိရင်မူးတယ်လို့ခိုင်းတာတယ်လို့ပြောကြပါလေဟိုအနာတတမဲ့ပရင်းစလုံးလို့ဆက်ကလုဖနိတူဒါဒီပဲကိုယ့်ကိုတောက်နိုင်လေရှိတယ်အဲ့ဒါတွေကဒီရှေ့ကြီးမှာတော်လေးကိုထိခိုက်နိုင်တယ်ဆိုလေလည်းသိသိရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ကျွမ်းကျင်သူတွေနဲ့စနစ်တကျကုသဖို့လိုတာပေါ့ဆရာနော်အဲ့တော့ဒီနေရာမှာဆရာရဲ့အခုလိုဒီအခြေအနေစိုးစိုးဝါမဖြစ်ရအောင်အစကတည်းကကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာမျိုးရွာတော့ကာကွယ်လို့မရဘူးပေါ့နော်
စားရတဲ့ကာကွယ်နိုင်တဲ့အနေအထားဆိုတာကတော့ဒီရိုးချိုးစိတ်ယောဂကြီးများစုကကိုယ်ကြောင့်ဖြစ်တာမဟုတ်ဘဲနဲ့ဒီဖီဇာနဲ့ဗဝင်းရင်နဲ့ဖြစ်တဲ့ယောဂကြီးဆိုတော့ကာကွယ်ရတယ်လို့ခင်ဗျခင်ဗျဆိုတာကဥမာကိုယ်မောင်နှမရေမှာဖြစ်တဲ့လူရှိတဲ့ဆိုတော့ကိုယ်လည်းကျူစိတ်ပြီးတော့ရှိနိုင်မလားကျူတိလို့ရတာပေါ့နော်ကျူတိလို့ဒီသွေးတွေရှိနေတယ်ဆိုလို့ရှိရင်တော့နှစ်ခါပြောတယ်ခန္ဓာကိုယ်ကိုထိပိုင်နိုင်တဲ့အပြည့်မူကြည့်မှုသူ့လိုဆောင်ရမှာပေါ့အရင်တို့စိတ်လေးတို့ဒီလိုတွေသွားရလို့နှစ်ခါစားတော့ဒီထိပိုင်နေတဲ့စားတော့ဒီရှောင်မယ်ဆိုရင်ကိုယ်ဖြစ်မလာအောင်တော့ကာဝင်နေပါလေအဲဒါပေမဲ့များဖြစ်တဲ့သူကခန္ဓာကိုယ်ကိုဖြစ်ခြင်းလို့ဖြစ်လာတဲ့ပုံစံစာလို့ပါလို့လို့ပဲပေါ့နော်ဖြစ်လာတဲ့အခါမှာကျူတိပြီးတော့ကျူကာဘဝနေနေတော့ခက်ခဲဘာလို့လဲကြလဲဆိုတော့ဒီကောက်ကွေးမသွားခင်ခုလူများတဲ့ဆင်းမရောက်ခင်စဖြစ်တာတလအတွင်းခုလို့ရှိရင်တော့သူကကြောက်ကြစီဖြစ်တယ်6လကျော်မှခုရင်တော့မပြောက်တော့ပဲလူလုံးစီးသွားရတယ်ပေါ့နော်အဲ့ဒါဝင်းဒူးပြီးရလို့ခေါ်တာပေါ့နော်စလို့ရနိုင်တဲ့အခြေအနေရှိတယ်အဲ့အခြေအနေကိုမိအောင်ခိုင်းနိုင်တာလေကာဘဝနေတဲ့လူပဲပေါ့နော်ကောက်ကွေးမသွားအောင်ကြာရေးစီမသွားအောင်ကာဘဝရဲ့သဘော
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီကုသနိုင်ဘဝအရေးကြီးတဲ့ခါကျတော့ကုသမှုနောက်မကြအောင်လို့ဆရာကြီးဘယ်လိုကာကွယ်သင့်လဲ
။ကိုကိုကိုကြည့်နေပြီးတော့နာလာကြိုက်ကြတာ၊ရောင်တဲ့အဆင့်ရောရှိသလား၊ဖောင်းနေသလား၊ဖြစ်နေတာလား၊နာနေလေးကတလားကျော်လာပြီလား။ဆိုလို့စောင့်ကြည့်နေပြီးတော့မှဖြစ်တဲ့ကိုကကိုကိုဆေးလေးတောက်ဒီဆေးလေးတောက်နဲ့တလားနလားကြာတော့တာမျိုးလို့။ဒီဆက်ရမီကျဆူဆောင်လေးနဲ့ဆေးလေးထိုးရင်းနဲ့တလားနလားကြာတော့တာဖြစ်နေတယ်။ဖြစ်ဖြစ်ပြင်းတလားနလားကျွန်းမှာရိုးကျိုးဆေးဆောင်လေးကြာနေပြီဆိုတဲ့အရှိရှိစူးစူးတွေကိုကောက်ကူသွားမှာကိုရောကြိုင်းစီကူကပါဘောကာကွယ်ပြီးသားဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးလေးဘန်နာနဲ့ပတ်သက်လို့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမှန်းဆရာကြီး
သွေးလေးဘန်နာနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ဒီကုသုံးကြီးကတော့နောက်ပိုင်းမှာကမ္ဘာနဲ့ဓာတ်တူကုသုံးကြီးအလုံးကကမ္ဘာပြည်မှာလည်းပြင်းပြင်းထန်ထန်လောရှိပြီပေါ့နော်ဒီခုပဲခက်နေတာကဈေးကြီးကနေနေရှိတယ်လေဒီကဲကကျတော့တခါထိုးလို့ရှိရင်ဈေးထလုံးကို၄သိန်းလောက်ကနေပြီးတော့ဈေးထလုံးကို15သိန်းလောက်အောင်ဖြစ်နောက်တစ်ခုကကျတော့သူကတခါထူးနေမပြီးပဲနဲ့နှစ်ပတ်တခါတို့တစ်လတခါတို့တသက်လုံးထူးရတဲ့စီလည်းဖြစ်နေတာပေါ့နိအဲတော့ဒီကမှာတချို့လည်းတို့ကဒီနာကိုကြည့်ပြီးတော့မှမတတ်နိုင်တော့ဘူးထင်ပြီးတော့မှအရှင်းမပြဖြစ်တယ်လည်းရှိတယ်ပြီးတော့ကိုကတကယ်လို့တတ်နိုင်နေဆိုလို့ရှိရင်တော့ဒီစီလေးကိုထူးခြင်းနဲ့ဆိုတဲ့အကြောင်းကိုပြောပြရင်တော့ဆရာတို့ကလည်းညွှန်ပေးလို့ရတယ်ဟောလဲဆိုဆရာတို့ကလည်းညွှန်ပြီးတော့လူနာလည်းမတတ်နိုင်ဘူးဆိုလို့ဒီစီလေးရဲ့ project စီလေးဖြစ်ပါသလိုသူကုလုံးကြရတယ်ပြောမပြတာကြီးလည်းရှိတာပေါ့နော်ဒီကကုလုံးဆိုခေါ်တဲ့တောင်ကုကုလုံးလေးပေါ့နော်ရှိ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဖြည့်ဆွတ်ပြောချင်တာရှိသေးလားဆရာ
အဲ့ဒါကကျတော့လေဒီလေးဘဏကိုပါမပြီးတော့ဖြည့်ကုကြရတာကြီးလည်းရှိရှိရတာကဟိုလေးဘဏကိုဒီလေးဘဏလို့ထင်ပြီးတော့ပါဒီလေးဘဏစီစီပြီးတဲ့အခါမှာဒီလေးဘဏစီစီကပြင်းတာပေါ့နော်အဲ့တော့တကယ်ရောကပြင်းလို့စီပြင်းပြင်းတော့ရတော့ပြေးတာမရှိဘူးဒီလေးဘဏလို့မျိုးပဲလည်းထုံးလည်းပြောမယ့်အမျိုးကိုမကြမ်းမှာဒီလက်ဆုနမိုက်တို့မတူဖြစ်တို့တောင်းရပြီဆိုလို့ရှိရင်တော့မတူဝဲနဲ့ဆိုးကျိုးတွေဖြစ်လာတာတို့ဒီကကွာရောင်လာတာတို့ဖြစ်တဲ့ကြတဲ့တော့အဲဒီလေတစ်ပတ်ကကြည့်ရှားဖို့လိုတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမဲကျမ်းမာရေးကဏ္ဍပြီးမှာတော့အခုတခါတိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပုံနာကျုံမြို့နယ်ပေါတော့ပြင်ကျေးရွာဘုန်းတော်ကြီးကျောင်းမှာခိုးလုံနေတဲ့ဒုက္ခသည်တွေကိုစစ်တပ်ကနေဝင်ရောက်စစ်ဆေးခဲ့ပါတယ်ချင်းပြည်နယ်ဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုက်အိုက်ဇက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမယ်ဆိုတာနဲ့မွန်ပြည်နယ်လမိုင်းမြို့အတွင်းကတရားမဝင်ငွေစုငွေချေးလုပ်ငန်းကနေပြဿနာဖြစ်ပွားခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းမှရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ပောက်တော့ပြင်ကျေးရွာဘုံတော်ကြီးကျောင်းမှာခေါ်လုံနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရာကနေဇွန်လ17ရက်နေ့နေ့လယ်ပိုင်းမှာအာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ပါတယ်စစ်တပ်ကအရာရှိ5ဦးအပါအဝင်လှမ်းဝကနဲ့ရဲတပ်ဖွဲ့တို့ပူးပေါင်းအဖွဲ့ကကြောင်းထဲဝင်ရောက်စစ်ဆေးခဲ့ပေမဲ့ဒုက္ခသည်တွေကိုတစုံတရာမေးမြန်းတာမရှိဘဲဓာတ်ပုံတချို့ရိုက်ယူသွားတယ်လို့စခန်းတာဝန်ခံဆရာတော်ဦးအရက်ခကမိန့်တော်မူပါတယ်ဘုံကြီးကျောင်းအတွင်းအေအေတပ်ဖွဲ့တွေစစ်ရှောင်ရွာသားတွေနဲ့ရောနှောပြီးရှိနေတယ်ဆိုတဲ့သတင်းအရတပ်မတော်ကနေစစ်ဆေးတာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ်အဲ့ဒီဘုံတော်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်900နီးပါးခိုးလုံနေပြီးဇွန်လ10ရက်နေ့ကတည်းကတပ်မတော်နဲ့လက်အောက်ခံအင်အား900ခန့်ကကျောင်းကိုဝိုင်းပြီးစစ်ဆေးဖို့ပြင်ဆင်ခဲ့ပေမဲ့ကျောင်းထိုင်ဆရာတော်ကြီးတွေကလက်နက်မပါပဲအရက်ဝတ်နဲ့လာရောက်စစ်ဆေးဖို့တောင်းဆိုခဲ့ပါတယ်အစိုးရတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပွားရာဒေသကရခိုင်ကျေးရွာတချို့ကိုမကြာခဏဝင်ရောက်စစ်ဆေးမှုတွေရှိနေပြီးလွန်ခဲ့တဲ့လကရတိတောင်မြို့နယ်ကြောက်တန်းကျေးရွာကရွာသားတွေကိုစာတင်ကျောင်းမှာခေါ်ယူစစ်ဆေးစဉ်ပြစ်ခတ်မှုဖြစ်ပွားပြီးရွာသား9ဦးသေဆုံး10ဦးဒဏ်ရာရရှိခဲ့ပါတယ်
ချင်းမြင့်နယ်ဆိုရဖွဲ့စီပင်သားရဲဝန်ကြီးဦးစိုးသက်နဲ့စီပင်ဝန်ကြီးဟောင်းဆလိုက်အိုင်ဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးခိုင်လုံတဲ့အသက်တွေထောက်ထားရရှိပြီဆိုရင်အရေးယူသွားမယ်လို့ဝန်ကြီးဦးစိုးသက်ကပြောပါတယ်အွန်လိုင်းကနေတဆင့်ချင်းချောက်သူတွေဟာရခိုင်လက်နက်ကန်ဖွဲ့အေကူထောက်ခံသူတစုနဲ့ပလက်ဝါမျိုးပေါ်ရှိတဲ့အစိုးရဝန်ထမ်းတချို့လည်းပါဝင်နေပြီးဒေသတွင်းစုပူအောင်လူမျိုးရေးမုံသီးရေးဖြစ်ပေါ်အောင်ဖန်တီးသူတွေကိုလက်ခံစရာအကြောင်းမရှိဘူးလို့ဝန်ကြီးဦးစိုးသက်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကနေအသက်အန္တရာယ်ချင်းချောက်မှုပြုလုပ်တဲ့လုပ်ရပ်ကိုပြင်းထန်စွာကောက်ွက်ကြောင်းဇွန်လ10ရက်နေ့ကကြေညာချက်စစောင်းထုတ်ပြန်ခဲ့ပါတယ်
။မွန်ပြည်နယ်မှာလာမယ့်မိုးရာသီကာလမှာရင်ဆိုင်ရမယ့်သဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မွန်ပြည်နယ်ဦးစီးဌာနရုံးမှကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု1000စာနဲ့တထုံခရိုင်ဦးစီးဌာနမှာအိမ်ထောင်စု800စာမြို့နယ်ဦးစီးမူယုံ9ယုံမှာကယ်ဆယ်ရေးပစ္စည်းအိမ်ထောင်စု10စုစာစုဆောင်ထားတယ်လို့သူကဆိုပါတယ်မွန်ပြည်နယ်ရှိဘေးလင်းမြို့နယ်ရေးမြို့နယ်နဲ့တထုံခရိုင်အတွက်ဆက်တက်ဖိုင်ဘာလေး16စီးနဲ့တက်ကယ်အင်ဂျီ365ထည့်ကိုလည်းတက်ဆိုင်ရာတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီထံဖြန့်ဝေထားပြီးဖြစ်တယ်လို့ဝန်ကြီးချုပ်ကရှင်းပြပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လအတွင်းကမိုးတီထန်စွာရွာသွန်းမှုနဲ့မျက်ရည်မြင့်တက်မှုကြောင့်မွန်ပြည်နယ်မှာပျက်စီးဆုံးရှုံးမှုတန်ဖိုးကျပ်သိမ်းပေါင်း6000ကျော်ရှိခဲ့ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်မြို့နယ်နိုင်ရအုပ်စုဝန်ခန်းနာရွာမှာကြောင်မီသွေးသူ့ဘော်ဖို့ပြန်လည်စီစဉ်လာမှုကိုမိုင်းကိုင်တန်ကတော်တွင်တဲ့လူထုအင်အား900ခန့်ကနေမိုင်းကိုင်မြို့အောင်မင်္ဂလာကျောင်းတိုက်မှာတွေ့ဆုံခဲ့ကြပြီးဇွန်လ17ရက်နေ့မှာတော့အချက်3ချက်ပါတဲ့ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်မှာကြောင်မီသွေးသူ့ဘော်ရေးစီမံကိန်းဟာဒေသခံလူထုစိုက်ပျိုးရေးအတွက်အထူးအားထားရတဲ့နိုင်ရချောင်းကရွေထွဲဥကိုပျက်စီးစေမဲ့ဖြင့်လူထုကြမ်းမှရေးကူပါထိခိုက်စေမှာဖြစ်တဲ့အတွက်ဘဲကုံမဏီမစိုးကြောင်မီသွေးသူ့ဘော်ဖို့လာရင်တော့ဥပဒေပေါင်းသွင်းကနေစန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းပါရှိပါတယ်။ကြောင်မီသွေးသူ့ဘော်ခွေရထားတဲ့ဟိန်းမြစ်တာအောင်ပြည်ဟိန်းကုမ္ပဏီကို2018ခုနှစ်ကမိုင်းကန်လူစုထောင်နဲ့ချီစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြလို့2018ခုနှစ်မှာကုမ္ပဏီကနေကြောင်မီသွေးသူ့ဘော်ရေးစီမံကိန်းရပ်တန့်ခဲ့ရာကနေအခုနှစ်မှာတော့ကြောင်မီသွေးသူ့ဘော်လှုပ်ရှားလာခဲ့တာပါ။
ကရင်ပြည်နယ်ဖအံမြို့နယ်မှာ UHM ကုမ္ပဏီကတာဝန်ယူဆောက်လုပ်တဲ့ကန်နာလန်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုထားတဲ့လုပ်ငန်းအစီအစဉ်တွေနဲ့
မြေပြင်လက်တွေ့ဆောင်ရွက်နေမှုတွေကွဲလွဲမှုရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအပြုတ်တဘောဝေဖန်အကြံပြုချက်များကိုကြိုဆိုပေမဲ့စီမံကိန်းပျက်စီးစေတဲ့ဝေဖန်မှုကတော့လိုလားမှာမဟုတ်တလို့အမိန့်ဖိအားတွေမပေးဖို့ UHM Company Managing Director ဦးထွန်းရွှေအောင်ကအခုလ9ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောဆိုခဲ့ပါတယ်။ဗအန်ကန္နာလန်းစီမံကိန်းဟာကျသိန်းပေါင်း 98,000 ကျော်အကုန်ကျခံတည်ဆောက်မှာဖြစ်ပြီးနှစ် 30 BOT စနစ်နဲ့ UHM Company ကတင်နာအောင်ပြီး2019ခုနှစ်ကတည်းကစတင်အကောင်အထည်ဖော်ဆောက်လုပ်နေတာဖြစ်ပါတယ်။
တတဲလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတရားမဝင်ငွေစုငွေချေးလုပ်ငန်းကနေပြဿနာဖြစ်ပွားနေတဲ့မုံပြည်နယ်လမိုင်းမြို့အတွင်ငွေထုတ်မပေးနိုင်တဲ့ဒိုင်းရဲ့အိမ်ကိုလူစုလူဝေးနဲ့ဝင်ရောက်လူရဲသူတွေအထက်က၉ဦးကိုအာဏာပိုင်တွေကနေဖမ်းဆီးသွားခဲ့တယ်လို့တချို့ကတော့ရွာကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီပြဿနာအထဲမှာပါဝင်တဲ့သူတွေကိုဥပဒေအကြောင်းအရာတီးခြားဖြေရှင်းသွားရမယ်လို့လည်းဥပဒေပညာရှင်တွေကသုံးသပ်ထားပါတယ်မိဂလျာမုံကစူးစီးတင်ဆက်ထားပါတယ်
။မွန်ပြည်နယ်လမိုင်းမြို့မှာဖြစ်ပွားခဲ့တဲ့ဒေလာမဲစုငွေတွေပြတ်မထုတ်ပေးနိုင်တဲ့အပေါ်မကျေနပ်လို့လူစုလူဝေးနဲ့ရုံရင်းဆန်ခဖြစ်ပေါ်ခဲ့ပြီးနေအိမ်တွေလည်းဝင်ရောက်မှွေနှောက်ဖျက်ဆီးခံရတဲ့အပြင်မော်တော်ကားနဲ့ငွေကြေးပစ္စည်းများပါလူရက်ခံရတဲ့ဖြစ်စဉ်မှာပါဝင်ပတ်သက်တယ်လို့ယူဆရသူ၉ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အတွက်ရွာသားချို့လည်းထွက်ပြေးသိမ်းရှောင်နေရတယ်လို့ရေးမြို့နယ်မြောက်ပိုင်းကမြို့သားလွှတ်တော်ကိုယ်စားလှယ် 90 ဟာကပြောပါတယ်
လုံးလုံးဆယ်ရတဲ့သူရောက်ဆက်လာပြီးတော့သုံးခုကဆိုသမယမှုပေါ့ပုံမှန်နဲ့လုံးလုံးဆယ်တော့အဲပုံထည့်တာကသူတို့ဖြစ်လို့သမယမှုဖြစ်သွားလဲပေါ့တော့တမီးတဲ့ခါကျတော့အဲပေါ့လူက၅ယောက်ကျော်လို့ရှိရင်သမယမှုထည့်လို့ရတယ်ဆိုပြီးတော့ဖမ်းမှုကအဲ့လိုမျိုးပြောတော့ပေါ့နော်နောက်ဆက်ဖမ်းမှုဟိုဖြစ်ပြီလားပေါ့ကျွန်တော်တမီးတယ်ပေါ့နော်အဲလုံးလုံးဆယ်တော့သူတို့မသိသေးဘူးပေါ့အဲ့လိုမျိုးသူတို့ပြောတော့ပေါ့ဒီရွာလူကြတော့အဲ့ဒီမှာဘယ်လိုမျိုးယောက်ျားတွေကအများပြေစာမမီးရကြတော့ရွာထဲမှာအဲ့လိုမျိုးဖြစ်နေကြတော့
မေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာဖြစ်ပွားခဲ့တဲ့အဲ့ဒီလူစုလူဝေးရုံးရင်းဆန်ခတ်မှုမှာမော်လမြိုင်ခရိုင်ရဲတပ်ဖွဲ့အင်အား100လောက်လာရောက်ထိန်းသိမ်းခဲ့ရပါတယ်။ဒီလိုမင်းမဆန်ဆန်အကြမ်းဖက်မှုတွေလှုပ်လာခဲ့ရင်ဥပဒေကြောင့်ရထိရောက်စွာရေးယူသွားမယ်လို့လည်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဘုံမှုကြီးနေထူဦးကပြောပါတယ်
။ကျွန်တော်ပြောချင်တယ်ကရုံးရင်းဆန်ခတ်လုပ်လို့မရဘူး။မင်းမဆန်ဆန်ဇယက်မျိုးတွေလုပ်လို့မရဘူး။လှုပ်လာခဲ့မယ်ဆိုရင်သူဟိုဘက်ပိုင်းကမှမကျင်းနဲ့တဲ့ကျင်းနဲ့လူပိုင်းအဖက်တစ်ပိုင်းနဲ့လောက်လာခဲ့မယ်ဆိုရင်ဤသူဘုံဆိုဥရိစီကန်နဲ့ဆင်းလိုက်ဆင်းလိုက်ဆောင်ရမယ်လုံးဝရှိပါတယ
်အခုဖြစ်ပေါ်ခဲ့တဲ့ online နေလာမဲ့ပြဿနာမှာငွေစုတာနဲ့စုငွေထည့်ဝင်သူတွေကြားမှာသူ့မှုနဲ့သူတီးခြားရှင်းလင်းသွားရမယ်တဘောရှိတယ်လို့လည်းအရင်စားမွန်ပြည်နယ်ဥပဒေချုပ်ဦးဝင်းချီကအခုလိုဆိုပါတယ
်ဥပဒေဓမ္မကတော့ပြောမှာလို့လေဒီမှုကတစ်ခုချင်းစီပေါ့နော်ဒီမှုကဟိုဘက်ကကျူးလွန်ဟိုဘက်ကကိုကြီးကြီးဒီဘက်ကြီးလုံးဒီဘက်ကြီးဆိုတဲ့သဘောဥပဒေသဘောတော့ရှိမိတာပေါ့နော်အဲ့ဒါကြောင့်မလို့ဟိုမှာသူ့မားနဲ့ကို့အလွန်ဆိုတော့သဘောတော့မားသူ့မားပဲသူ့မားကိုတီးမခံနိုင်တဲ့ခါကျတော့ကို့အလွန်ဖြစ်သွားတာလေအခုတိုင်တဲ့လူရှိရင်ရရတော့သူလောက်မှာပဲလေသူအကြောင်းအရာတိုက်ဆိုင်လို့တော့သူတို့ဒီပုံတတ်တာလေမားတော့လှုပ်တဲ့လူတွေကတတိလှုပ်ပြီးတော့အဲ့လိုအတင်းနိုင်ကြည့်ပြီးတော့ဒေါသလျောက်လှုပ်တော့လေဆက်တော့ခက်တော့ခက်တာလေအဲ့ဒီချိန်မှာသူအများနဲ့ဆိုတော့ဘယ်လိုမှဘူးမထိနိုင်မထိနိုင်တဲ့ခါကျတော့ဘယ်လိုပြောမှန်းမသိ
ဒီတရားမဝင်ငွေစုငွေချေလုပ်ငန်းအတွင်းစုငွေကြက်ငွေသိန်းပေါင်း၄သိန်းချကျော်နှစ်နာဆုံးရှုံးခဲ့တယ်လို့လေဒေသခံအာဏာပိုင်တွေကပြောပါတယ်အဲ့ဒီလူ၉ဦးကိုတရားစွဲဆိုထားတဲ့ရာဇသက်ကြီးပုံမှန်395အရာအကယ်၍ပြစ်မှုထင်ရှားရင်ထောင်နှံတသက်မဟုတ်ရင်ထောင်နှံဆယ်နဲ့ဒါမှမဟုတ်ရင်ငွေတန်လဲချမှတ်ခံရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေဟော်နန်းယဉ်ကျေးမှုပြတိုက်ကဇော်ဘာကြီးဝစ်စုံတွေကိုဇွန်လ9ရက်နေ့ကနေ18ရက်နေ့ထိရန်ကုန်မြို့အမျိုးသားပြတိုက်မှာဇော်ဘာဝစ်စုံတွေကိုပြတ်တနေပါတယ်ပြပွဲမှာဇော်ဘာကြီးတွေရဲ့ရှားပါအဖိုးတန်ဝစ်စုံတွေနဲ့အသုံးဆောင်တွေအမျိုးပေါင်း30ကျော်ပါတယ်လို့သိရပါတယ်နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံရဲ့ပထမဆုံးသောသမရကြီးညောင်ရွှေစော်ဘွားကြီးစော်ရွှေတိုက်နဲ့စော်ဘွားကြီးရဲ့ဆွေတော်မျိုးတော်တွေရဲ့ဝတ်စုံပြပွဲဖွင့်ပွဲအခမ်းအနားကိုဇွန်လ9ရက်နေ့မနက်10:00မှာကျင်းပခဲ့ပါတယ်။ဖွင့်ပွဲမှာပြပွဲအတွက်အစီအစဉ်နဲ့ရန်ကုန်အမျိုးသားပြတိုက်ရဲ့ညွန်ကြားရေးမှူးနှန်းလောင်ငင်းကဒီတက်တန်းနှစ်တရာကျော်ရှိတဲ့ဝတ်စုံတွေဟာအရင်ခေတ်ကရှမ်းတွေရဲ့ယဉ်ကျေးမှုအဆင့်တန်းပြရုပ်တစ်ခုဖြစ်တယ်လို့အခုလိုပြောပါတယ်
။ကျမတို့မြန်မာနိုင်ငံမှာ textile conservation ဟာဒါပထမအဦးဆုံးဆောင်ရွက်တဲ့လုပ်ငန်းလည်းဖြစ်ပါတယ်။နှစ်ပေါင်း130ကျော်ရှိတဲ့ဝတ်စုံဆိုလို့ရှိရင်ကျမတို့တစ်လကျော်ကြာဆောင်ရွက်ရတာဖြစ်ပါတယ်။ကျမတို့ရန်ကုန်မှာရှိတဲ့ပြည်သူလူထုတွေဒီလိုရှားပါးတဲ့ဝတ်စုံမျိုးတွေကိုတွေ့ဘူးကျမပဲဆိုတဲ့ရည်ရွယ်ချက်လေးလည်းရှိပါတယ်။အများပြည်သူကိုလည်းဒါအရင်ခေတ်အရင်အခါကရှမ်းလူမျိုးတွေရဲ့နေထိုင်မှုအဆင့်တန်းပြဆိုတဲ့ပြရုံလေးတစ်ခုဖြစ်ပါတယ
်တီစော်ဘွားကြီးဝတ်စုံ138မျိုးကို2018ခုနှစ်နှစ်ဦးပိုင်းကလေးကညောင်ရွှေဟော်နန်းကနေရန်ကုန်ကိုတည်ဆောင်ပြီးရှော့ဖွတ်တာဖြစ်ကြောင်းဟော်နန်းထဲမှာပဲနှစ်ရှည်လများရှိနေတာထက်ဆိုင်တော့အခုလိုရှော့ဖွတ်ပြုတ်ပြင်ပြီးရေရှည်တီတအောင်ဆောင်ရွက်ပေးခြင်းအနာကမျိုးဆက်သစ်တွေဆက်လက်လည်လာနိုင်ဖို့ထိန်းသိမ်းပေးတဲ့အတွက်ဝန်တာပီကြီးဖြစ်ရကြောင်းညောင်ရွှေစော်ဘွားကြီးရဲ့တမိတော်လည်းဖြစ်ညောင်ရွှေဟော်နန်းရေရှည်တီတန့်ခိုင်မြဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့သောဟိမတိုက်ကအခုလိုပြောပါတယ
်138မျိုးလုံးကိုတန်းစင်ပြီးပြီးပြုတ်လုပြီးပြီးဝတ်စုံတွေကဒီမှာပြပြီးတဲ့နောက်ပိုင်းမှာကိုညောင်စုဟောပြန်သွားမှာပဲတချို့ကထင်နေတာတချို့တိန်သွားပြီလားဆိုတဲ့တန်တရာမချစ်စိတ်ချင်ဘူးเน
า
ะ
ရှမ်းပြည်နယ်အစိုးရသာဒနာရေးဝန်ကြီးဌာနတို့ကနေ2019-2018ဘဏ္ဍာရေးနှစ်ကရန်ပုံငွေကြက်ခံပြီးစီစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးပြပွဲကာလမှာမြေသူမဆိုအခမဲ့ဝင်ရောက်ကြည့်ရှုလေ့လာနိုင်ကြောင်းသိရပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပုံနာကျွတ်မြို့နယ်ပောက်တော်ပြင်ကြီးရွာဘုံတော်ကြီးကျောင်းမှာခုံလုံနေကြတဲ့ဒုက္ခသည်တွေကိုစစ်တပ်ကဝိုင်းထားရကနေဝင်ရောက်စစ်ဆေးခဲ့ပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့ဝန်ကြီးဦးစိုးထက်နဲ့စီပင်ဝန်ကြီးဟောင်းဆလိုင်းအဆက်ခင်တို့ကိုအွန်လိုင်းကနေတဆင့်ချင်းချောက်ခံရမှုကိုစုံစမ်းစစ်ဆေးနေပြီးအရေးယူသွားမှာဖြစ်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းချေဆိုင် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOE ရထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာလိုက်ကတဆင့်စာရေးသားရမယ့်လိပ်စာကစလိုက်တာအမှတ်855ရန်ကုန်စလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလိုမီတာ19.25တို့မှာဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ
ကန်လောင်ကမာဖျူအချက်ရဲ့ရေလမ်းမှာရှိတဲ့အိုမန်ပင်လယ်ကွင်းမှာချက်တပရင်းတွေကရေနံတင်တင်းမောနှစ်ဆင်းအတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအပြစ်တင်ပြောကြားလိုက်ပါတယ်။ရေနံတင်တင်းမောတဆင်းဟာနော်ဝေးပိုင်ဖြစ်ပြီးနောက်တဆင်းကိုဂျပန်ကုမ္ပဏီတစ်ခုကပိုင်ပါတယ်။အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပြည့်စုံစေအတွက်ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်အီရန်ကိုရောက်နေချိန်မှာခုလိုတိုက်ခိုက်တာဟာဂျပန်ကိုစော်ကားတာလို့လည်းနိုင်ငံချိုင်းဝန်ကြီးပွန်ပီယိုကပြောပါတယ်။အရှိလေပိုင်းနိုင်ငံတွေဖြစ်တဲ့ဘာရင်းနဲ့ကာတာနိုင်ငံတွေစီကိုဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့အမေရိကန်လက်နက်တွေရောင်းချတာကိုဟန့်တားဖို့အတွက်ရည်ရွယ်တဲ့ဆုံးဖြတ်ချက်နှစ်ကိုအမေရိကန်အထက်လွှတ်တော်ကကျက်သက်ပြင်းနေမှာအတည်ပြုပေးလိုက်ပါတယ်။ရွင်ဂျာရီနေရပြင်းရင်နဲ့ပတ်သက်ပြီးတော့မြန်မာဘက်ကနေပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးယုံဝင်ကြီးကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ရိုဟင်ဂျာတွေနေရပြင်းရေးကိစ္စအကြမ်းကြမ်းနေတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရိမ်နေတယ်လို့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြင့်ရန်ကိုယ်စားလှယ်ယုံကဂျူလ17ရက်အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေနေရပြင်းရေးအတွက်မနစ်ကဇန်နဝါရီမှာစတင်မှုစီစဉ်ခဲ့ပြီးနိုဝင်ဘာ15ရက်ကိုပြောင်းပေမဲ့နေရပြင်းရေးကိစ္စအခုချိန်ထိဖြစ်မလာသေးပါဘူး။တရုတ်နိုင်ငံရှင်ချန်းပြည်နယ်ကိုလာရောက်ဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှဲဘက်ရှလက်ကိုဖိတ်ခေါ်ထားတယ်လို့တရုတ်အစိုးရကကြေညာပြီးနေမှာပြောပါတယ်။ဒီပြည်နယ်မှာရှိတဲ့မွတ်စလင်လူနည်းစုတသန်းလောက်ကိုအထင်းသင်းစခန်းတွေမှာထားတယ်လို့တရုတ်အစိုးရဟာဆွဆွဲခံနေရတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်
ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာတော့ Greg Burns ဖြစ်ပါတယ်တောက်ကြနေမနေခင်6နိုင်နဲ့9နိုင်အထိ VOE အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48လိုင်းလမ်းမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်သရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရှင်းပွဲရနေ့တနေ့ဖြစ်ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.